Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များစိတ်လက်ကြည်သာရှိကြပါစေရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2015ခုနှစ်ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီကနေ9နာရီအထိလိုင်းဒိုမီတာ1925ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပ
ါမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပတ်သတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညာပါပါซีเรียကလေကြောင်းတိုက်ခိုက်မှုတွေမှာနှစ်ဖက်အန်ဒရယ်မဖြစ်စေရတဲ့အမေရိကန်နဲ့ရုရှားတို့ဆွေးနွေးနေကြပါတယ်။ပါလက်စတိုင်းကျန်းဖက်မှုတွေကိုရပ်တန့်ဖို့အစ္စရေးစစ်တပ်နဲ့ရပ်တပ်ဖွဲ့ပူးပေါင်းလုပ်ဆောင်နေပါတယ်။တောင်တရုတ်ပင်လယ်မှာရေကြောင်းသွားလာခွင့်လွတ်လပ်မှုပေါ်အမေရိကန်ကစက်ပြီးအခိုင်အမာရပ်တည်တယ်လို့ကာဝေးဝန်ကြီးကပြောပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့အောက်တိုဘာလ14ရက်နေ့မှာနားဆင်ချရမယ့်သတင်းတွေထဲမှာတော့လူလူကြားလှုပ်လှုပ်သေးသေးဖြစ်ခဲ့ရတဲ့ရွေးကောက်ပွဲရဲ့ရွှေ့ဆိုင်းမယ်ဆိုတဲ့သတင်းကနားလည်မှုလွဲမှားတာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပြန်ပါတယ်။
တချို့ကဒီမှာအတွင်းနဲ့မှာနော်ဒါကိုစဉ်းစားဖို့ဆုံးဖြတ်ပေမဲ့တချို့ပါတီတွေက
ရွေးကောက်ပွဲကော်မရှင်ရဲ့ပြောခွင့်ရဦးသိန်းဦးပါရှင်တစ်ဆက်ထဲမှာပဲကချင်းပြည်နယ်ကရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ညမယ်ကိုစလေလောင်းတချို့တိုက်ခိုက်ခံရတဲ့အခြေအနေလူလူကြရွေးကောက်ပွဲမဲဆွယ်မှုတွေအပေါ်သုံးသပ်ဝေဖန်ချက်စားတဲ့ရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးမယ်အပြင်နိုင်ငံတော်ဝန်ရေးဘေးတင်းကဲ့သူတွေပြန်လည်ထူထောင်ရေးအခြေအနေကိုလည်းကြားကြရဖို့ရှိပါတယ်ဒုတိယပိုင်းမှာတော့မြန်မာနိုင်ငံရဲ့အကဲခတ်တို့ရဲ့ရွေးကောက်ပွဲဆိုင်ရာဆွေးနွေးပွဲကိုလည်းနားဆင်ကြရမှာပါဒါဒီမတိုင်ခင်ခုရဲဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးကြပါဦးရှင်
ဆီးရီးယားနိုင်ငံမှာအမေရိကန်နဲ့ရုရှားတပ်ဖွဲ့ဝင်တွေလေကြောင်းတိုက်ခိုက်မှုလုပ်တဲ့အခါဘေးရန်တွေကင်းရှင်းဖို့အတွက်လှုံထုံးလုံနည်းတွေကိုနှစ်နိုင်ငံကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေဒီကနေ့နောက်ထပ်ဆွေးနွေးကြဖို့ရှိပါတယ်။ဆွေးနွေးပွဲတွေဟာတွတ်တမှုရနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။အမေရိကန်နဲ့ရုရှားလေယာဉ်တွေလေထဲမှာအန်ဒရယ်ဂျုံရနိုင်ခြေကိုရှောင်ရှားရေးအထောက်အကူဖြစ်စေမဲ့သဘောတူညီချက်ကိုတိတ်မကြခင်မှာရလိမ့်မယ်လို့မျှော်လင့်ကြောင်းဝန်ကြီးကာတာကပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ချက်တစ်ခုထဲမှာတော့သူတို့အနေနဲ့အဆိုပြုချက်တွေကိုပြင်ဆင်ထားပြီးဖြစ်ပြီးမူကြမ်းကိုအမေရိကန်တို့စီပို့ထားပြီလို့ပြောပါတယ်။ဆီးရီးယားကအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်ပစ်မှတ်တွေကိုအမေရိကန်ကဘုံကျက်တိုက်ခိုက်တဲ့စစ်စီရင်မှာအပြောင်းလဲရှိမှာမဟုတ်ဘူးလို့လည်းမစ္စတာကာတာကပြောပါတယ်။ဒါပေမဲ့ရုရှားတို့အနေနဲ့သူအဆိုအပြင်မအောင်မြင်တဲ့မူဝါဒကိုဆွံ့လွတ်ဖို့တိုက်တွန်းပြီးအဲ့ဒီလို့ရဟာအမျိုးမြင်မဲ့ရာကြပြီးတော့မဟာဗျူဟာအပြင်အမြင်ကျင်းလွန်တယ်လို့ဝန်ကြီးကာတာကပြောပါတယ်။ဒီတော့တွင်မှာပဲဆီးရီးယားကျက်တဲ့အတွက်နိုင်ငံရေးရာကျေပြန့်တဲ့အဖြစ်တစ်ခုထွက်လာဖို့အမေရိကန်နဲ့ရုရှားတို့အတူတကွပူးတွဲလှုပ်ဆောင်ကြရေးဆီးရီးယားဆိုင်ရာကုလအထူးတန်တမန်စတက်ဖန်ဒူမစ်စတရာကတရားကြိုးပမ်းနေပါတယ်
။ပါလက်စတိုင်းတွေဘက်ကဒါနဲ့တိုက်ခိုက်မှုတွေနဲ့တနက်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေဆက်တိုက်ဖြစ်လာနေတာကိုရပ်တန့်ဖို့ရာပေါင်းများစွာသောအစ္စရေးစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဒီကနေ့နိုင်ငံတော်မှာပူးပေါင်းလှုပ်ဆောင်နေပါတယ်။ဂျေရုဆလင်ကမတိမငိမ့်ဖြစ်နေတဲ့နေရာနဲ့အခင်းဖြစ်တဲ့နေရာတွေကိုပိတ်ဆို့ထားလိုက်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုရဲ့အဆိုအရကဒီကနေ့အစောပိုင်းကပဲကြေညာထားပါတယ်။အကြမ်းဖက်သူအတော်များများဟာဂျေရုဆလင်ရဲ့အာရဗ်တွေနေထိုင်ရာနေရာတွေကနေလာတာဖြစ်ပြီးအကြမ်းဖက်မှုအများစုဟာအရှေ့ဂျေရုဆလင်နဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းတို့မှာဖြစ်ခဲ့တာပါ။အစ္စရေးနိုင်ငံတွင်တခြားဒေသတွေမှာလည်းတိုက်ခိုက်မှုတွေပြန့်နှံ့ဖြစ်ပွားခဲ့ပါတယ်။အကြမ်းဖက်သမားတွေနဲ့အမြဲတမ်းနေထိုင်ခွင့်သတ်မှတ်ချက်ကိုအစိုးရကပြန်ရုပ်သိမ်းမှာဖြစ်ပြီးတိုက်ခိုက်သူတို့ရဲ့ပိုင်ဆိုင်မှုပစ္စည်းတွေကိုသိမ်းဆည်းမယ်လို့ဝန်ကြီးချုပ်နာတန်ယာဟုယုံရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ဒီလအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေမှာအင်္ဂါနေ့ဟာလူသေဆုံးမှုအများဆုံးနေ့ဖြစ်ပြီးအစ္စရေးနိုင်ငံသား3ဦးထက်မနည်းသေဆုံးခဲ့ပါတယ်။ပါလက်စတိုင်းနဲ့အစ္စရေးတို့ကြားတင်းမာနေတဲ့အခြေအနေတွေအေးဆေးသွားစေရေးကြိုးစားဖို့အဲ့ဒီဒေသကိုခီးထွက်မဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအင်္ဂါနေ့နောက်ပိုင်းမှာပြောပါရစေ။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုယ်စားပြုရှင်ပြိုင်ခွင့်ရဖို့ကြိုးစားနေတဲ့ကိုယ်စားလှယ်လောင်းတွေရဲ့ပထမဆုံးအကြိမ်စကားဆစ်ထိုးပွဲကိုဒေသစံတော်ချင်းအင်္ဂါနေ့ညကလုပ်ခဲ့ပါတယ်။ဒီပွဲမှာနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဗာမွန်ပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်တို့နှစ်ဦးအများဆုံးလွှမ်းမိုးခဲ့တာပါ။အခုစကားဆစ်ထိုးပွဲမှာသူတို့နှစ်ဦးအပြင်မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမာတီအိုမော်လီ၊မတက်လွတ်တော်အမတ်ဟောင်းဂျင်ဝက်၊ရိုဒ်အိုင်လန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလင်ကွန်ရှက်ဖီးတို့လည်းပါဝင်ပါတယ်။ဒါပေမဲ့ကလင်တန်နဲ့ဆန်ဒါစ်တို့နှစ်ဦးကလက်ရှိမှာထိတ်ကပြေးနေပြီးကျန်တဲ့ကိုယ်စားလှယ်လောင်း3ဦးအပေါ်ထောက်ခံမှုကအခုချိန်ထိတော့သိပ်ကိုနည်းလွန်းပါသေးတယ်။အင်္ဂါနေ့ညကလက်စ်ဗီဂတ်စ်မြို့ကက်ဆီနိုလောင်းစားရုံတစ်ခုအတွင်းမှာလုပ်တဲ့နှစ်နာရီကြာစကားဆစ်ထိုးပွဲမှာတနက်ပိုင်းဆိုင်ခွင့်ထိန်းချုပ်ရေးကိစ္စ၊စီးပွားရေးမူဝါဒဆိုင်ရာနဲ့အမေရိကန်စစ်ဖက်ရဲ့ပြပအခမ်းကဏ္ဍတွေနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတွေအကြအခြေတင်ညှင်းခုံကြပါတယ်။ဆွေးနွေးပွဲအစောပိုင်းမှာတော့ကလင်တန်ရဲ့အီးမေးလ်အချုပ်တော်ပုံနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတွေအကြားမျှော်လင့်မှထားပဲတင်ကြီးတညွန့်တဲ့ရည်တည်ခဲ့ကြတာကိုတွေ့ရပါတယ်။နိုင်ငံခြားရေးမူဝါဒဆိုင်ရာဘက်မှာတော့ဆီးရီးယားမှာအမေရိကန်နဲ့ရုရှားတို့ရဲ့စီးရီးခံကဏ္ဍနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတွေအထူးအာရုံစိုက်ပြောဆိုဆွေးနွေးကြပါတယ်။
ပြီးခဲ့တဲ့နှစ်ကယူကရိန်းနိုင်ငံအရှေ့ပိုင်းမှာမလေးရှားခီးတဲ့တင်လေယာဉ် MH17 ကိုပစ်ခတ်ခဲ့မှုမှာတာဝန်ရှိသူတွေနဲ့ပတ်သက်လို့ဖော်ထုတ်အရင်းမြှုပ်နိုင်အောင်ရုရှားကနိုင်ထက်စီနင်းလုပ်နေတာကိုဩစတြေးလျအနေနဲ့လက်ခံမှာမဟုတ်ဘူးလို့ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တန်ဘူလ်ကဒီကနေ့လွှတ်တော်မှာပြောသွားပါတယ်။တင်လေယာဉ်ပြတ်ကျခဲ့မှုအတွင်းသေဆုံးခဲ့သူတွေထဲမှာဩစတြေးလျနိုင်ငံသားနဲ့အမေရိကန်နေထိုင်ခွင့်ရထားသူ39ယောက်ပါဝင်ပြီးဂျဟာတတိယသေဆုံးသူအများဆုံးပါဝင်တဲ့နိုင်ငံဖြစ်ပါတယ်။တဖြစ်ရနဲ့ပတ်သက်လို့ Dutch စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့15လကြာစုံစမ်းတွေ့ရှိချက်အရဒီလရင်ဟာပြီးခဲ့တဲ့ဇူလိုင်လကနယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေမလေးရှားနိုင်ငံကွာလာလမ်ပူးမြို့ကိုအသွားလမ်းမှာဆိုဗီယက်လို့မြေပြင်ကနေဝေဟင်ပစ်ဒုံးကျည်နဲ့ပြစ်ခတ်မှုကြောင့်ပြတ်ကျခဲ့ရတယ်ဆိုတာကိုတွေ့ခဲ့ရတာပါဒါပေမဲ့ဒီဒုံးကျည်ကိုဘယ်သူပြစ်ခဲ့တာလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒီပြစ်ခတ်မှုဟာစတူယန်မိုင်120ပတ်လည်နေရာကနေပြစ်ခတ်ခဲ့တာလို့ Dutch အဖွဲ့ကပြောထားပါတယ်ယူကရိန်းအမျိုးသားလုံခြုံရေးကောင်စီကထုတ်ပြန်တဲ့တိုက်ခိုက်မှုတွေဖြစ်ပွားရာကိုပြတဲ့မြေပုံအရတော့အဲ့ဒီဒေသဟာယူကရိန်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့ရုရှားလိုလာတဲ့ခွဲထွက်ရေးတပုံးတွေထိန်းချုပ်ထားတဲ့နေရာဖြစ်ပါတယ်။လေရင်ပစ်ချခဲ့ရတဲ့ဖြစ်ရတဲ့ပတ်သက်လို့နိုင်ငံတကာပစ်မှုဆိုင်ရာခုံရုံးမှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုတဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုတော့ရုရှားအစိုးရကပြီးခဲ့တဲ့ဇူလိုင်လတုန်းကဗီတိုအာဏာသုံးပယ်ချခဲ့တာဖြစ်ပါတယ်။
ဒီကံတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝီကနေဘူဒူးနေညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်တောင်တရုတ်ပင်လယ်မှာရေကြောင်သွားလာရေလွတ်လပ်မှုရှိဖို့အတွက်အမေရိကန်ပြည်ထောင်စုကအခိုင်အမာဆက်ရှိစေပဲလို့အမေရိကန်ကာဝေးဝန်ကြီးအက်ခ်ကာတာကအင်္ဂါနေ့မှာပြောလိုက်တာကြောင့်ဒါဟာတရုတ်နိုင်ငံရဲ့ပြောဆိုချက်တွေကိုပယ်ချလိုက်တဲ့ပုံရှိပါတယ်။ဝန်ကြီးကာတာဟာနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အတူဩစတြေးလျကာကွယ်ရေးနိုင်ငံခြားရေးဝန်ကြီးတွေနဲ့ကိစ္စရပ်မျိုးစုံအပေါ်ညှိနှိုင်းဆွေးနွေးကြပြီးတဲ့နောက်အခုလိုပြောလိုက်တာပါ။တရုတ်၊ဖိလစ်ပိုင်၊ဗီယက်နမ်၊တိုင်ဝမ်၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတွေကတောင်တရုတ်ပင်လယ်တွေမှာနေမြေပိုင်ဆိုင်နေဆိုပြီးကြေညာထားကြတာပါ။ဒါပေမဲ့တရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့နေမြေကအများစုဖြစ်ပါတယ်။တရုတ်နိုင်ငံကလူလုံကျွန်းတူတွေကိုတိစောက်ခဲ့ပြီးစစ်လေယာဉ်တွေအတက်ဆင်းလုံနိုင်တဲ့လေယာဉ်ပြေးလည်နှစ်ခုကိုလည်းသိမကြခင်ကပဲတိစောက်ပြီးစီးထားပါပြီ။တောင်တရုတ်ပင်လယ်ထဲမှာရန်လူတဲ့ပြုမှုလှုပ်ဆောင်ချက်တွေကိုတုံ့ပြန်ရင်ဆိုင်သွားမယ်လို့တရုတ်ကတောက်ကြနေမှာသတိပေးထားပြီးဒါကအမေရိကန်ပြည်ထောင်စုကိုရည်ညွှန်းမှုရပါတယ်။တရုတ်ကသူတို့ပိုင်နယ်ဖြစ်ကျင်းညာထားတဲ့လူလုံကျွန်းတွေပတ်ဝန်းကျင်ကရေပြင်နားမှာစစ်လေယာဉ်တွေခုံပေါင်းဖို့အမေရိကန်ကစဉ်းစားနေတယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်တရုတ်ဘက်ကအခုလိုသတိပေးထားတာပါ။
တရုတ်နိုင်ငံတော်ကောင်စီဝင်ရန်ရှိဂျီကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့တိုကျိုမြို့တော်မှာကြိုဆိုပါရယ်အခုကြီးစင်ဟာနှစ်နိုင်ငံကြားဆက်ဆံရေးတိုးတက်စေဖို့ကြိုးပမ်းချက်တစ်စိတ်တပိုင်းဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါရယ်တရုတ်နဲ့ဂျပန်တို့ဟာကမ္ဘာဒုတိယနဲ့တတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေပါအရှေ့တရုတ်ပင်လယ်ကကျွန်းတွေကိုပိုင်ဆိုင်မှုနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားအငင်းပွားနေတာကြောင့်နှစ်နိုင်ငံဆက်ဆံရေးအဆင်မပြေဖြစ်နေခဲ့ပါရယ်ဂျပန်နိုင်ငံဟာဒုတိယကမ္ဘာစစ်ကာလအတွင်းကျူးလွန်ခဲ့တာတွေအပေါ်နှောင့်တရပါတယ်ဆိုတာကျဉ်းနှောက်လက်အောင်ပြသတာမျိုးမရှိသေးဘူးလို့လည်းတရုတ်ကပြောပါတယ်။တရုတ်ရဲ့စစ်ရေးတည်ဆောက်မှုနဲ့အရှေ့တရုတ်ပင်လယ်တွင်ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေမှာကင်းလဲတာတွေအပေါ်ဂျပန်နိုင်ငံကစိုးရိမ်မှုတွေရှိနေပါတယ်
။တောင်ကိုရီးယားနိုင်ငံကအကြောင်းတွေမှာဆွေရကထုတ်ပြန်တဲ့သမိုင်းဘာသာတင်ယူကျောင်းသုံးစာအုပ်တွေကိုအသုံးပြုရမယ်ဆိုတဲ့အငင်းပွားပွဲညွှန်ကြားချက်တစ်ခုကိုတောင်ကိုရီးယားသမ္မတဖာခွန်နဲကထုတ်ပြန်လိုက်ပါတယ်။ဒီသတင်းမှအတွင်းအမေရိကန်ပြည်ထောင်စုကသူမလာခင်မှာပဲအခုညွှန်ကြားချက်ကိုထုတ်ပြန်တာပါ။အခုညွှန်ကြားချက်အသစ်ဟာအလဲတန်းနဲ့အထက်တန်းကျောက်တွေအတွက်ပြပြီးစာအုပ်ထုတ်ဝေရေးကုမ္ပဏီ၈ခုကထုတ်ဝေထားတဲ့လက်ရှိကျောင်းသုံးစာအုပ်တွေနေရာမှာအစားထိုးတင်ကြရမှာဖြစ်ပါတယ်။အဲ့ဒီကျောင်းသုံးစာအုပ်တချို့ဟာအတွေးအခေါ်ရဗက်လိုက်မှုရှိပြီးမြောက်ကိုရီးယားကွန်မြူနတီအာဏာရှင်အစိုးရအပေါ်ထက်တောင်ကိုရီးယားရဲ့အတိတ်ကအာဏာရှင်အစိုးရကိုပိုပြီးဝေဖန်ထားတယ်လို့သမ္မတဖာခွန်နေကိုထောက်ခံတဲ့ Conservative Party တွေကဝေဖန်ပါတယ်။အခုကျောင်းသုံးစာအုပ်အသစ်ကို2019ခုနှစ်မှာထုတ်ပြန်မှာဖြစ်ပြီးသမိုင်းဘာသာရပ်ဆိုင်ရာကျောင်းသုံးစာအုပ်အမှန်လို့အမည်ပေးထားပါတယ်။ဒီစာအုပ်ကိုအစိုးရဖွဲ့စည်းတဲ့တမိုင်းဘာသာရပ်ဆိုင်ရာဆရာတွေနဲ့ပညာရှင်တွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကရေးဆွဲမှာပါ။ကမ္ဘာ့တမိုင်းမှာအချိန်တိုဆုံးတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးရောဆက်မှုပြုပြင်ပြောင်းလဲရေးကိုပါရရှိအောင်မြင်ခဲ့တဲ့တောင်ကိုရီးယားရဲ့ဂုဏ်ယူပွဲတမိုင်းချောင်းကိုဒီတင်ယိုးစာအုပ်ကနေတင် जा ပေးမှာဖြစ်တယ်လို့တောင်ကိုရီးယားဒုတိယဝန်ကြီးချုပ်နဲ့ပညာရေးဝန်ကြီးဟွမ်ငူးရဲကပြောပါတယ်။
သတင်းချောင်းများကာကွယ်ဆောင်ရှောက်ရေးကော်မတီ CPJ ကပြီးခဲ့တဲ့သတင်းဘက်ကထုတ်ပြန်တဲ့အပြစ်ပေးမခံရဘဲကင်းလွတ်နေခြင်းဆိုင်ရာ2015ခုနှစ်အညွန်ကိန်း GII အစီရင်ခံစာရဲ့ထိတ်တန့်နိုင်ငံစီရင်ထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းပါဝင်ပါတယ်။အခုသတ်မှတ်ချက်ဟာဘင်္ဂလားဒေ့ရှ်မှာအပြစ်ပေးမခံရဘဲကင်းလွတ်ခွင့်ရနေတဲ့အလေအကျင့်တိုးလာနေတာတို့ကိုအတိအကျထင်ရှားနေတယ်လို့ဘလော့ဂါတွေနဲ့လူအခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။အထူးသဖြင့်တော့ဘာသာရေးနဲ့ကင်းလွတ်တဲ့ဘလော့ဂါ၄ဦးဒီနှစ်အတွင်းအသက်ခံရတာကိုထောက်ပြကြတာပါ။ 2005 စက်တင်ဘာလ 3 ရက်က နေ 2015 ဩဂုတ်လ 31 ရက် ကြာ 10 နှစ်တာ ကာလ အတွင်း အသက် ခံ ရတဲ့ သတင်း ထောက် တွေ ထဲက အနည်းဆုံး အမှု 5 ခု ကို ဖြည့်ရှင်း မှု ရှိ တဲ့ နိုင်ငံပေါင်း 14 နိုင်ငံ ကို ဒီ အညွန့် ကိန်း ထဲ မှာ ထည့် သွင်း ထားတာ ပါ ဒီ ထဲ မှာ ဆိုမာလီယာ နိုင်ငံ က ထိပ်ဆုံး မှာ ရှိ နေ ပြီး သူ့ နောက် မှာ အီရတ် ဆီးရီးယား နဲ့ ဖိလစ်ပိုင် နိုင်ငံ တွေ ပါဝင် ပါတယ် ဘင်္ဂလားဒေ့ရှ် နိုင်ငံ က တော့ အဆင့် 12 မှာ ရှိ နေတာ ပါ သတင်း ထောက် တွေ နဲ့ ဘလော့ဂါ တွေ တပ် ဖြတ် ခံ ရ တဲ့ ကိစ္စ မှာ ဘင်္ဂလားဒေ့ရှ် အစိုးရ အနေနဲ့ တပ် ဖြတ် မှု တွေ ကို ရပ်တန့် သွား အောင် တရားခဏ် တွေ ကို တရား စီရင် နိုင် အောင် လှုပ်ဆောင် နိုင် စွာ ရှိ တာ ဒါ မှ မဟုတ် အဲ့ဒီ လို လုပ်ဖို့ ဆန္ဒ ရှိ တာ ကြောင့် 2012 ခုနှစ် နောက် ပိုင်း ဘင်္ဂလားဒေ့ရှ် နိုင်ငံ ကို ဒီ စီးရင် ထဲ ပထမ ဆုံး အကြိမ် ထည့် သွင်း လိုက်တာ ဖြစ် တယ် လို့ CBJ အာရှရေးရာ သုတေသန ပြုစုသူ တူ ဖြစ် တဲ့ Summit Galhotra က VOA ကို ပြော ပါတယ် ရှင်
အာဖဂန်နစ္စတန် နိုင်ငံ မှာ လက်ရှိ နှစ် တွင် ဘိန်း ထုတ် လုပ်မှု ဟာ 48 ရာခိုင် နှုန်း ကျဆင်း သွား တယ် လို့ ကုလသမဂ္ဂ အမှုရေးစေဝါ နဲ့ ရာဇဝတ် ပြစ်မှု ဆိုင်ရာ ယုံ UNODC က ဒီ နှစ် ထုတ် ပြန် ပါတယ် ဒီ ကြေ နှစ်က ဘိန်း တန်ချိန် 6400 အာဖဂန်နစ္စတန် က ထွက်ခဲ့ ပြီး ဒီ နှစ် မှာ တန်ချိန် 3300 ထွက် တယ် လို့ အာဖဂန် ဘိန်း အထွတ် နှုန်း စစ် တမ်းရဲ့ တွေ့ရှိ ချက် တွေ ကို ဒီ နှစ် ထုတ် ပြန် ချိန် မှာ UNODC ဒေသ ဆိုင်ရာ ကိုယ်စားလှယ် Andre Avitasyan က ပြော ပါတယ် မူရစီဘာ တက်ဖြည့် ရေး ဌာန တွေ နဲ့ အာဖဂန် မူဝါဒာ ရေးရာ ချမှတ် သူ တွေ အကြ ပူးပေါင်း ဆောင်ရွက် မှု ပို ကောင်း လာ တာ ကြောင့် အခု လို ဘိန်း ထွတ် နှုန်း ကျဆင်း သွား တာ လို့ UNODC က ပြော ပါတယ် အာဖဂန် မှာ ဘိန်း စိုက်တာ နဲ့ ထုတ် လုပ် တာ နှစ် အတော် ကြာ ပုံ မှန် တက် နေ ခဲ့ ပြီး တဲ့ နောက် ပိုင်း အခု တိတိ တသာ ကျဆင်း သွား တာ ပါ ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ချင်းညာပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးမယ်ထဲရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေနဲ့စချင်ပါတယ်ရွေးကောက်ပွဲကိုရက်ရွှေဆိုင်ဖို့စဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာဟာနားလည်မှုလွဲမှားတာသာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကာကွယ်ပြောဆိုပါတယ်နိုင်ငံရေးအတိုင်းအဝိုင်းနဲ့လူမှုချာမှာတော့နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲကိုရွှေဆိုင်သိမသိကော်မရှင်ကဆွေးနွေးနေတယ်ဆိုတဲ့သတင်းကြောင့်လှုပ်လှုပ်ရှားရှားဖြစ်ခဲ့ရတာပါဒီအကြောင်း Writers သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင
်ရွေးကောက်ပွဲကိုရွှေဆိုင်သိမသိနိုင်ငံရေးပါတီတွေနဲ့ဆွေးနွေးမှုတွေကြောင့်အထင်မြင်လွဲစရာတွေဖြစ်ခဲ့ရတယ်လို့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုလည်းထိခိုက်နိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ပဲပြောဆိုလိုက်တာပါမြန်မာနိုင်ငံအနှံ့အပြားမကြာခင်လရေတုန်းကရေလွှမ်းမှုတွေလို့တဘောကပေးအန်ဒီရဲ့ကြုံခဲ့ရတဲ့အတွက်ရွေးကောက်ပွဲတွေကျင်းပဖို့ဖြစ်နိုင်မဖြစ်နိုင်ကော်မရှင်ကနိုင်ငံရေးပါတီတွေနဲ့ဆွေးနွေးတာဖြစ်တဲ့အကြောင်းမနေ့တုန်းကကော်မရှင်ဥက္ကဋ္ဌဦးတည်ရေးကသတင်းတောက်တွေကိုပြောကြားခဲ့တာပါဒါပေမဲ့လည်းမနေ့နောက်ပိုင်းမှာပဲအစီအစဉ်တိုင်းရွေးကောက်ပွဲတွေကျင်းပမယ်အကြောင်းကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ကော်မရှင်ပြောခွင့်ရသူဦးသိန်းဦးကတော့နိုင်ငံရေးပါတီတွေကတစဉ်သတင်းတွေပြန်နိုင်ငံလို့အထင်မြင်လွဲစရာတွေဖြစ်မှာဆိုတာကြောင့်ကြေညာချက်ထုတ်ပြန်ခဲ့ရတာလို့ဆိုပါတယ်
။အဲတချို့ကဒီမှာအတွင်းနဲ့မှနော်ဒါကိုစဉ်းစားဖို့ဆုံးဖြတ်ပေမဲ့တချို့ပါတီတွေကချက်ချင်းသူတို့အပြင်မှာပြန်ပြီးတော့ပြောတာတွေဆိုတာတွေရှိလို့ဟောလာလူတို့ကအော်အောင်းနေဖြစ်ပြီးမကောင်းဘူး။ဟိုပေါ့နော်။ဘာလို့လုပ်ငန်းအတွက်တချို့ဟာဒီမှာလည်းပဲဟိုထင်အောင်ထင်မှားတွေဖြစ်လာရင်မကောင်းဘူးတောင်းပြန်ပြန်ဆန်ဆန်ဆုံးဖြတ်ဖို့လိုအပ်တာပေါ့
ကော်မရှင်ကသဘောထားရယူဖို့ဖိတ်ကြားခဲ့တဲ့နိုင်ငံရေးပါတီစစ်ပါတီနဲ့အာဏာရပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကရွေးကောက်ပွဲရွှေ့ဆိုင်ရေးအစီအစဉ်ကိုထောက်ခံခဲ့ပေမဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတော့ကန့်ကွက်ခဲ့တာပါဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ NLD ပါတီဗဟိုအလုပ်မှုဆောင်ဦးဝင်းထိန်ကတော့လူပေါင်းတသိန်းကျော်တည်ချီခဲ့ရတဲ့နာဂစ်မွန်နိုင်တဲ့အချိန်မှာ2008ခုနှစ်အခြေခံဥပဒေကိုလူမှုဆန္ဒခံယူပွဲတရက်ကျင်းပပြီးအတည်ပြုခဲ့ဘူးတဲ့အတွက်ကော်မရှင်ရဲ့အကြောင်းပြချက်ဟာမခိုင်လုံဘူးလို့ပြောဆိုခဲ့တာပါအာဏာရပါတီအနေနဲ့ရွေးကောက်ပွဲမှာအရင်းနှိမ့်မဲ့အလားအလာတွေရှိနေတဲ့ကြောင့်ရွေးကောက်ပွဲကိုရွှေ့ဆိုင်းမှုကြိုးစားလာတာလည်းဖြစ်နိုင်တယ်လို့ဦးဝင်းထိန်ကယူဆပါတယ
် So they might have predicted that you have had no chance to win election that's why they must do something
ပြည်ခိုင်ဖြိုးပါတီအနေနဲ့ရွေးကောက်ပွဲမှာနိုင်နိုင်ရည်မရှိဘူးလို့ကြိုတွက်ပုံရပါတယ်ဒါကြောင့်လည်းတခုခုတော့လုံမှဖြစ်မယ်ဆိုပြီးရက်ရွှေဖို့ကြိုးစားတာမျိုးတခုခုဖြစ်လာမလားဆိုပြီးလုံတာမျိုးဖြစ်ပါလိမ့်မယ
်ရွေးကောက်ပွဲကျင်းပဖို့တလားတော့မလိုတော့တဲ့အချိန်မှာပဲရက်ရွှေကောင်းရွှေ့မယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တဲ့အတွက်လည်းလူလူချားမှမချေမနှက်ဖြစ်ခဲ့ကြရတာပါရန်ကုန်မြို့ကတူးဖြစ်တဲ့ဒေါ်မြင့်မြင့်အေးကတော့ဒီသတင်းပေါ်ဝေဝဲမြင့်အောင်ဖြစ်မိတယ်လို့ဆိုပါတယ်နိုင်ငံရေးပါတီတွေရဲ့မဲဆွတ်စည်းရုံးလှုပ်ရှားမှုတွေနဲ့အတူရွေးကောက်ပွဲကိုဆောင်စားနေကြတဲ့ဦးမြင့်ဦးတို့လိုရန်ကုန်မြို့ကန်တွေကလည်းကော်မရှင်ရဲ့အကြောင်းပြချက်အပေါ်တန်ရရှိနေကြပါတယ်
။တကယ်ဖြစ်တယ်လို့မထင်ဘူး။လက်ရှိဆိုတဲ့ဆိုကမနိုင်တယ်လို့ရွှေ့ရင်တာ
။နေလာနေမှာတော့ကချင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ရှမ်းပြည်နယ်နဲ့ပဲခူးတိုင်းအတွင်းကမြို့နယ်တချို့မှာရွေးကောက်ပွဲတွေကျင်းပနိုင်တဲ့အခြေအနေမရှိတာကြောင့်မကျင်းပဖို့ဆုံးဖြတ်ကြောင်းကော်မရှင်ကကြေညာထားပါတယ်ခင်ဗျာ။
ကိုအောင်လွေဦးစုစည်းတင်ပြပေးခဲ့တာပါရှင်တက်ဆက်ထဲမှာပဲရွေးကောက်ပွဲမဲဆွယ်စည်းရုံးသူတွေတိုက်ခိုက်ခံရတဲ့အခြေအနေကိုလည်းကြည့်ချရအောင်ပါကချင်ပြည်နယ်တွင်မဲဆွယ်စည်းရုံးရေးဆင်းတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကိုယ်စားလှယ်လောင်းတွင်ဒေသခံလက်နက်ကိုင်အဖွဲ့အစည်းတချို့ရဲ့ဟန်တာတိုက်ခိုက်မှုတွေနဲ့ကြုံတွေ့နေရပါတယ်။ချီပွေနဲ့ပန်ဝါဒေသတွင်မှာ NLD ပါတီမဲဆွယ်စည်းရုံးရေးမလုပ်ဖို့လက်နက်ကိုင်အဖွဲ့အစည်းတချို့ကတားမြစ်ထားတဲ့အပေါ်ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကခေါ်ယူညှိနှိုင်းပေးထားပေမဲ့ထိရောက်မှုမရှိဘူးလို့လည်းဒေသခံ NLD ကိုယ်စားလှယ်လောင်းတို့ကပြောပါတယ်။အခုလိုနိုင်ငံရေးပါတီတွေအပေါ်ဟန်တာတိုက်ခိုက်တဲ့လုပ်ရဟာရွေးကောက်ပွဲပုံရိပ်ကိုထိခိုက်စေတယ်လို့တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တို့ကလည်းရှုမြင်ကြပါတယ်။ VOE ရဲ့ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လာမယ့်အထူးထူးရွေးကောက်ပွဲမှာဝင်ရောက်ရွေးခံမဲ့ကချင်ပြည်နယ်ချီပွေမြို့နယ်က NLD ခေါ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်လောင်းသူရဲ့မဲဆွယ်စည်းရုံးရေးခရီးစဉ်မှာအတိုက်ခိုက်ခံရတာပါ။ကချင်အထူးဒေသတည်နယ်မြေကမ်းဖတ်ရွာမှာ NLD အဖွဲ့ချုပ်ကကိုစလဲလောင်း3ဦးပါဝင်အဖွဲ့ဝင်4ဦးတို့ကနေတနင်္လာနေ့ညဘက်မှာအတိုက်ခက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ NLD အဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုစလဲလောင်းဦးနေဝင်းကအခုလိုပြောပါတယ်
ဆက်မြင့်နေကြပြောကျွန်တော်တို့လွှတ်တော်ကိုစလဲလောင်းနေတဲ့ဒီနေ့တွေ့ချုံနေအချိန်မှာအဖွဲ့တစ်ဖက်ကရောက်လာတဲ့ကျွန်တော်တို့ကိုဖြစ်တယ်ဖြစ်ပါသွားတဲ့ပုံစံတော်လို့ဖြစ်ရှိနေတယ်အဖြစ်ရှိခံ
ဒီတိုက်ခိုက်မှုမှာဘယ်ဖွဲ့စည်းရဲ့လက်ချက်ဆိုတာယတိပြမပြောနိုင်သေးပေမဲ့ဒေသခံလက်နက်ကိုင်ဖွဲ့စည်းတစ်ခုရဲ့လက်ချက်လို့တိုက်ခိုက်ခံရတဲ့ကိုယ်စားလှယ်လောင်းသူရဲ့ပြောဆိုချက်ပေါ်မှာကူးကားပြီးတော့ဦးနေဝင်းကအခုလိုဆက်ပြောပါတယ
်။ဖြစ်နေတဲ့ပြဿနာကပို့စကိုတင်ခဲ့ရနေတဲ့မှာ NLD မလာဘူးဆိုတာထွက်ထားရပါလိမ့်ရှိရယ်နော်။ကျွန်တော်အဲ့ဒီပါသွားတဲ့ဥက္ကဋ္ဌရဲ့ပြောစကားရဆိုလို့ရှိရင်တော့ဥစုစုကင်းရဲ့တာအနေနဲ့မှာရင်းချချက်ပြီးနေတဲ့အတန်ကြီးပေါ့ဗျာ။သူတို့စကားပြောစကားနဲ့အတန်ကြီးတယ်လို့ပြောပါရယ
်။အတိုက်ခိုက်ခံရတဲ့ချီပွေမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဦးကျော်ကျော်ဦးအပါဝင် NLD အဖွဲ့ချုပ်ကကိုယ်စားလှယ်လောင်းအဖွဲ့ဝင်၄ဦးတို့ကနေထိခိုက်တန်ရန်ရရှိခဲ့တယ်လို့စီယုံရေးခရီးစဉ်အတွက်အထောက်အကူပစ္စည်းကာလတန်ဖိုးကျပ်သိန်း30ဘူးလောက်ပျက်စီးသွားခဲ့ပါတယ်အခုလိုတိုက်ခိုက်ခံရမှုဖြစ်စဉ်အတွက်တပ်ဆိုင်ရာရဲစခန်းရွေးကောက်ပွဲကော်မရှင်တွေမှာတိုင်တန်းသွားမယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးနေဝင်းကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကချီပွေမြို့နယ်ပန်ဝါမြို့နယ်ဝိုင်းမော်မြို့နယ်တွေမှာ NLD ပါတီကိုယ်စားလှယ်လောင်းတွေမဲဆွယ်ဟော်ပြောပွဲတွေမလုပ်ဖို့ကချင်အထူးတည်ထားတဲ့ခေါင်းဆောင်ဦးစခုံသိမ့်ရင်းဖွဲ့ကနေတားမြစ်ခဲ့ပါတယ်။ဒီလိုမဲဆွယ်စီယုံခွေတားမြစ်တာဟာရွေးကောက်ပွဲဥပဒေနဲ့မကန့်ညီတာကြောင့်နိုင်ငံရေးပါတီတွေကနေကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ထံတင်ပြခဲ့ရမှာစက်တင်ဘာလ29ရက်နေ့မှာကော်မရှင်ကနေဦးစခုံသိမ့်ရင်းကိုခေါ်ယူအသိပေးခဲ့ပေမဲ့လည်းထိရောက်မှုမရှိဘူးလို့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးနေဝင်းကအခုလိုဆက်ပြောပါတယ်
အဲဒီကောင်မွေးပြည်နယ်ကော်မရှင်နဲ့ဦးစခုံသိမ့်ရင်းနဲ့ကျွန်တော်တို့ NLD ပါဝင်ပါတီနဲ့ဒီပေါ်ပြီးပြည့်စုံညီနိုင်ပြီးတော့ရှိတယ်ဒါပေမဲ့ထိတ်ဆိတ်ညီနိုင်ခွင့်မှာအမှန်တမ်းပြောလို့ရှိရင်ဒီပြည်နယ်ကော်မရှင်ကတိတိယယညီနိုင်ပြီးနိုင်ခြင်းမရှိဘူးတစ်ဖက်ကဒီပြည်နယ်တွေအောင်မို့ဗျာအဲ့ဒီလေရှိုးခဲ့တာလို့ရှိရဲဦးစခုံသိမ့်ရင်းကနေအဲ့ဒီဘက်ကနေဒီမှာကျွန်တော်တို့ဒီကလာနိုင်ပါလို့လာညာပြောတာမရှိဘူးဒီရဆက်ထားတဲ့စာအုပ်ကလည်းဒီမင်းကြီးလည်းမရှိဘူး။ဒါပေမဲ့အဲ့ဒီပြည်နယ်ကော်မရှင်ရဲ့အနေနဲ့ကြိုးစားတာကအဆင်ပြေတဲ့သဘောမျိုးတူတာပြောပါလို့
မဲဆွေစီယုံရေးကာလမှာအခုလိုလက်နက်ကိုင်အဖွဲ့တွေကနေနိုင်ငံရေးပါတီတွေပေါ်ဟန်တာတိုက်ခိုက်နေတဲ့ဖြစ်စဉ်နဲ့ပတ်သက်လို့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ပါဝင်ချီပွေမြို့နယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ရွေးကောက်ပွဲအတွက်မဲဆွေစီယုံရေးကာလမှာအခုလိုနိုင်ငံရေးပါတီတွေပေါ်ဟန်တာတိုက်ခိုက်တဲ့လုပ်ရဟာရွေးကောက်ပွဲရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခက်ထိန်နိုင်ကအခုလိုပြောပါတယ်
။ဆယ်စီယုံကတော့ပါတီတိုင်းကတော့လွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ရှိတင်တာပေါ့အချို့တချို့မြို့နယ်တွေရဲ့ဒေသတွေမှာသူညီမညီဒေသရဲ့တည်ငြိမ်မှုအခြားမှုပြည်ပခအနေထားတဲ့အရာကတော့ဒီဒေသနဲ့သူဟိုလက်နက်ကိုင်အဖွဲ့အစည်းတွေရှိတဲ့နေရာဒေသတွေမှာကတော့ဒီအခက်အခဲကတော့အနေနဲ့အများတော့ဖြစ်လက်ဖြစ်တာရှိတဲ့အနေအထားတစ်ခုဖြစ်တယ်ဗျာခုလိုဖြစ်တဲ့ဟာတွေကတော့အနေနဲ့အများတော့ရက်ခတ်မှုရှိမှာပဲ
ကချင်ပြည်နယ်အတွင်းလက်နက်ကိုင်အဖွဲ့အစည်းတချို့ကနေနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးခရီးစီးနှင်မှုအပေါ်မှာဟန်တာတိုက်ခိုက်တဲ့လုပ်ရက်တွေရှိနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာလပထမပတ်မှာကချင်ပြည်နယ်ဖားကားမြို့နယ်ကတိုင်းလိုင်ရှမ်းနယ်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဝင်တို့ကိုအမည်မသိလက်နက်ကိုင်အဖွဲ့တွေကနေလှုပ်ကြံတပ်ဖြတ်ခဲ့တဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။ဒီလိုမတိငိမ့်သေးတဲ့ဒေသအနေအထားတွေကြောင့်ပါတီမဲဆွယ်စည်းရုံးရေးရပ်တန့်ခဲ့ရတယ်လို့လည်းတိုင်းလိုင်ရှမ်းနယ်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကတာဝန်ရှိသူတွေကပြောပါတယ်။ကချင်ပြည်နယ်ချီပွေမြို့နယ်အတွင်းမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်တိုင်းဒါစီလုံးညွညွရေးပါတီလော်ဝော်မျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီလီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကချင်ပြည်နယ်ဒီမိုကရေစီပါတီအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီတွေကလည်းဝင်ရောက်ရှင်ပန်ဖို့ရှိနေပါတယ်ခင်ဗျာ
ထိုင်းခြေဆိုင် VOE သတင်းထောက်နိုင်ကွင်းအိမ်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ် အခုကတော့မဲဆန္ဒရှင်ပြည်သူတွေကြားနိုင်ငံရေးပါတီတွေအပေါ်တုံ့တက်ဝေဖန်ချက်တွေကိုလည်းစူးစီးတင်ပြပေးခြင်းပါတယ်ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေအောင်နိုင်ရေးလှုံ့ဆော်မှုတွေတဟုန်ထိုးအရှိန်မြင့်တက်လာသလိုမဲဆန္ဒရှင်ပြည်သူတွေကြားမှာလည်းနိုင်ငံရေးပါတီတွေရဲ့ဟောပြောချက်တွေလှုံ့ရှားမှုတွေအပေါ်မှာဆွေးနွေးဝေဖန်မှုတွေကြဲကြဲပြန့်ပြန့်ရှိလာနေပါတယ်တချိန်တည်းမှာပဲနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေမှာလည်းနှောက်ယှက်ခံရမှုတွေနဲ့ကြုံတွေ့နေကြရပါတယ်။ဒီအခြေအနေတွေကိုတော့ရန်ကုန်အခြေစိုက် VOE သတင်းတောင်ကိုကောင်းဆန်ဟင်းကတင်ပြပေးပါအောင်ရှင်
။ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းသာလိုတော့တဲ့အချိန်အတော်အတွင်းမှာပါတီအသီးသီးကမဲဆွယ်စည်းရုံးမှုတွေအောင်နိုင်ရေးလုံခြုံမှုတွေအားဆိုရင်တဟုန်တို့အရှိန်မြင့်တက်လာပါတယ်။မြန်မာနိုင်ငံအတွက်အပြောင်းအလဲတစ်ခုကိုဖော်ဆောင်နိုင်ဖို့ပါတီစုံအပြန်အဆိုင်စည်းရုံးနေချိန်မှာပြိုင်ဘက်ပါတီအချင်းချင်းထိတိုက်တွေ့ဆုံမှုတချို့ရှိလာပါတယ်။မဲဆွယ်စည်းရုံးရေးအောင်နိုင်ရေးလုံခြုံမှုတွေမှာပါတီခေါင်းဆောင်အချို့ရဲ့ဟောပြောမှုတွေစကားအသုံးအနှုန်းခိုင်းနှိုင်းမှုတွေဟာဆိုရင်ပြည်သူများအကြားအပြစ်တင်ဝေဖန်မှုတွေပြောစရာစကားလုံးတွေလည်းဖြစ်လာပါတယ်။အထူးသဖြင့်နယ်မြို့လေးတွေမှာမဲဆွယ်စည်းရုံးရေးပိုစတာတွေကိုဖျက်ဆီးခံရတာမျိုးတွေတွေ့နေရပြီးတိုင်းပြည်အပြောင်းအလဲအတွက်ငြိမ်းချမ်းစွာလှုံ့ဆော်နေချိန်မှာဒါမဖြစ်တဲ့ဖြစ်ရတွေလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စည်းရုံးရေးဒုတာဝန်ခံကိုစိုးစောကပြောပါတယ
်။မှာကျွန်တော်တို့ပါတီစိုင်းဘုတ်တွေကိုအဖြစ်စည်းခံရတာမျိုးတွေ၊တော့ဗနိုင်းတွေဖျဲသွားတာမျိုးတွေ၊တချို့အမတတိယပြောင်းတုံနေလို့နေရာပြောင်းပါဆိုလို့ရှိရင်ကျွန်တော်တို့ NLD ပါတီကနေတော့ရက်ကျူပြီးတော့ကျွန်တော်တို့ဗနိုင်းဝေဘုတ်ထောင်းတယ်။အဲ့ဒီနောက်ရက်မှ၂ရက်၃ရက်နေမှကြက်ခံရေးပါတီကနေပြီးတော့သူကသူတို့ရှိရလာပြီးတော့ကွယ်ပြီးတော့ထောင်းတယ်။နောက်တတိဘုတ်ကလည်းထောင်းတယ်။တော့အချင်းကဗေဘုတ်ဗနိုင်းတွေကိုနောက်အဖွဲ့စည်းတွေကကာကာပြီးတော့ဒီလိုမျိုးလုပ်သွားတာတွေကတော်တော်လေးကိုဒါဟိုအဖြစ်သင့်တဲ့အရာတွေပေါ့။ဒါတရားမျှတမှုလည်းမရှိဘူး။ဒါဟိုလူကျင့်ဝတ်တွေနဲ့လည်းတော့အဖွဲ့စည်းတစ်ခုရဲ့ကျင့်ဝတ်တွေနဲ့မညီတဲ့ပုံစံမျိုးတွေရှိတယ်။အခုမှတာကြီးလိုနေရာမျိုးတွေ၊ကျွန်တော်လှိုင်လိုနေရာမျိုးတွေမှာကျွန်တော်တို့ဘေဘုတ်တွေကိုဖျဲခံတာ၊ဖျက်ဆီးခံတာမျိုးတွေရှိတယ်။ဟောတာကြီးဆိုအဖြောက်မှာပေါ့။ဒါမျိုးတွေကအဖွဲ့စည်းတစ်ခုနဲ့တစ်ခုဒီလိုမျိုးငြိမ်းချမ်းသွားကျွန်တော်တိုင်းပြည်အပြောင်းလဲလုပ်နေတဲ့အချိန်မှာဒါမလုပ်သင့်တဲ့လုပ်ရက်တွေလို့ကျွန်တော်မြင်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့တခြားအဖွဲ့စည်းတွေအနေနဲ့ဆင်ခြင်ဖို့နဲ့တော့ကျွန်တော်တို့ဒီလိုငြိမ်းချမ်းသွားတဲ့ကျွန်တော်တို့တရားမျှတစွာရှင်ပြိုင်နိုင်မှုကျွန်တော်တို့မျှော်လင့်တယ်လို့ကျွန်တော်ဒါပြောချင်ပါတယ်။
မဲဆွယ်စည်းရုံးရေးမှာဘာသာရေးမိုင်းတိုက်ပြီးမဲဆွယ်တာမျိုးတွေနိုင်ငံရေးကိုဘာသာရေးနဲ့အတုံးချတာမျိုးတွေကိုတော့လက်ခံနိုင်မှာမဟုတ်ဘူးလို့ပြည်သူတဦးဖြစ်တဲ့ဒေါ်မွေးကျူကျူကဆိုလိုက်ပါတယ
်။အဓိကကတော့အန်တီတို့တိုင်းပြည်မှာပညာရေးကျန်းမာရေးလူလူရဲ့ပညာရေးကျန်းမာရေးဘဝလုံခြုံမှုတွေတရားဥပဒေစိုးမိုးရေးတို့အတွက်အကာအကွယ်ပေးမဲ့ပြည်သူ့ဘက်ကတကယ်ရက်တည်မဲ့ပါတီတွေလိုအပ်နေပါလေ။အဲ့တော့ဒီဘယ်လိုပြောမလဲဆိုတော့ပါတီဆိုတဲ့နေရာမှာလဲနိုင်ငံရေးဟာနိုင်ငံရေးတက်တက်ပဲဖြစ်တဲ့နယ်ပေါ့နော်နိုင်ငံရေးကိုဘာသာရေးနဲ့အတုံးချတာမျိုးတော့အန်တီတို့ကထောက်ခံမှာမဟုတ်ပါဘူ
းရွေးကောက်ပွဲကာလအတွင်းမဲဆွယ်စည်းရုံးရေးတွေမှာဒေါ်အောင်ဆန်းစုကြည်ရဲ့ပြောကြားချက်တွေအပေါ်လူရှင်တော်ဦးမြင့်တာကအခုလိုပြောလိုက်ပါသေးတယ
်ဘယ်သူတွေဟန့်မလဲဘယ်သူတွေတားမလဲကိုသွားစရာရှိတာသွားပဲတခုတော့ရှိတယ်ဗျာဘသူကိုမှမပုတ်ခတ်ဘူးအမေဒေါ်အောင်ဆန်းစုကြည်လို့ပဲတန်ဖိုးထားပါရစေခေါ်ပါရစေခုချိန်ထိဒေါ်ဆန်းစုကြည်ကဘယ်သူမှမပုတ်ခတ်ဘူးဖြူစင်တဲ့နှလုံးသားဖြူစင်တဲ့စကားတွေနဲ့တိုင်းပြည်ပေါ်မှာလှုပ်ပေးနိုင်တဲ့အတိုင်းအတာကိုလှုပ်ပေးပါမယ်မလှုပ်ပေးနိုင်တဲ့အတိုင်းအတာကိုမလှုပ်ပေးနိုင်ပါဘူးလို့ပြောတယ်အခုကလှုပ်ပေးနိုင်တဲ့အတိုင်းအတာဖြစ်အောင်မဲပေးပါလို့ပြောတာ
မဲဆွယ်စည်းရုံးရေးတွေမှာအမှုပညာရှင်များကဒရက်တာအားလိုက်ပါဆောင်ရွက်ကြပြီးအချို့ပါတီတွေကအခကြေးငွေနဲ့ငှားရမ်းကာဖျော်ဖြေပွဲတွေပြုလုပ်လို့ရှိကြပါတယ်အဲ့ဒီလိုမဲဆွယ်စည်းရုံးရေးတွေမှာလိုက်ပါရခြင်းဟာဝါရဖြန့်ဖို့မဟုတ်ပဲဖျော်ဖြေဖို့တသက်ပဲလို့အမှုပညာရှင်တဦးကပြောပါရယ
်ကျွန်တော်တို့ကတော့လိုက်တယ်ဆိုတော့ဟိုဝါရဖြန့်ဖို့စည်းရုံးဖို့အဲ့ဒါတွေအဓိကမဟုတ်ဘူးပေါ့နော်ကျွန်တော်တို့ဒီအမှုပညာရှင်ဖြစ်တယ်အမှုပညာရှင်ဖြစ်တဲ့အတွက်ကျွန်တော်အနေနဲ့လည်းဒီဦးထွန်းလွင်ဒီဟိုသူကောင်းရကောင်းကျိုးသူလုံနိုင်မယ်ဘာကြောင့်လဲဆိုတော့ကျွန်တော်ငယ်ငယ်လေးကတည်းကဟိုចောင်းသားဘိုးက5တန်း6တန်းလောက်ကတည်းကသူ့ကိုကျွန်တော်မြင်နေရတယ်သူဒီတကယ်လည်းရက်ွက်အချိုးဟိုရက်ရွာအချိုးသူတည်ဘိုးတာကျွန်တော်တွေ့တယ်ဆိုတော့ဟိုသူ့အတွက်ကိုကျွန်တော်တို့လိုက်ပေးတယ်ကွာအဲ့တော့အခက်ခဲဆိုတော့ပါတီကိစ္စတွေလမ်းကြီးကိစ္စတော့ကျွန်တော်မသိပါဘူးကျွန်တော်ကတချင်းစုပ်ဖို့ပဲလိုက်ပေးတာပါအဲ့ဒါပါဟုတ
်ရွေးကောက်ပွဲမတိုင်ခင်မြန်မာပြည်သူလူထုအကြာပါတီစုံခေါင်းဆောင်တွေရဲ့စီယုံလို့ဆိုရေးရေးအပေါ်ဖေပါတီဖေခေါင်းဆောင်ကိုမေးပေးရမယ်သူတို့တွေရဲ့နောက်အနာဂတ်ဘဝတွေကိုယုံကြည်အနဲ့ရမယ်ဆိုတာဝေခွဲမရဖြစ်နေပါတယ်အဲ့ဒီပါတီခေါင်းဆောင်တွေရဲ့မဲဆွယ်စီယုံရေးတွေမှာပြိုင်ဘက်ခေါင်းဆောင်အချင်းချင်းတိုက်ခါကြစီမဲ့စီယုံပြောစကားတွေအပေါ်ရွေးကောက်ပွဲကော်မရှင်အနေနဲ့လည်းထိရောက်တဲ့အရေးယူမှုတွေကိုမတွေ့ရသေးပါဘူးမြန်မာနိုင်ငံရဲ့အနာဂတ်ပြောင်းလဲရေးအတွက်မဲဆွယ်စီယုံရေးကာလတွေမှာဟောပြောတဲ့ပါတီအသီးသီးကခေါင်းဆောင်တွေရဲ့မဲဆွယ်စီယုံရေးမိကွန်းတွေကိုနားထောင်ရင်းမြန်မာပြည်သူလူထုအတွက်တော့အသေးအချာကမဲတပြားကိုပြည့်ပြတ်သားသားပေးနိုင်မှာပဲဖြစ်ပါတယ်ခင်ဗျာ
ရန်ကုန်ခြေဆိုင် VOA သတင်းထောက်ကိုကောင်းဆန်ဟိန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေကိုဒီမှာရပ်ပြီးရေးဘေးပြန်လည်ထူထောင်ရေးအခြေအနေတွေကိုတလှည့်တင်ပြပေးကြပါမယ်။ရေးဘေးတင်ဒေသတွေကိုစားနပ်ရိက္ခာတွေဇက်တိုက်ထောက်ပံ့ပေးနေတဲ့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WLP အနေနဲ့အရေးပေါ်ကယ်ဆယ်ရေးကာလအပြီးပြန်လည်ထူထောင်ရေးအတွက်စားနပ်ရိက္ခာထောက်ပံ့ရေးတွေကိုလည်းနိုဝင်ဘာလမှာစတင်လှုပ်ဆောင်သွားမယ်လို့ပြောဆိုလိုက်ပါတယ်။ဒါပြင်ပြီးခဲ့တဲ့သတင်းပတ်မှာဖြစ်ပွားခဲ့တဲ့ရေဘေးတင်ဒေသတွေကိုကူညီသွားဖို့ကိုလည်းအသင့်ရှိနေတယ်လို့ပြောပါရယ်အပြည့်အစုံကိုတော့ VOE သတင်းထောက်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်မိုးရွာသွန်းမှုတွေနဲ့ cyclone ကိုမင်းကြောင့်ရေဘေးတင်ခဲ့တဲ့ဒေသတွေမှာအရေးပေါ်ကာလအလွန်ပြန်လည်ထူထောင်ရေးအတွက်စားနပ်ရိက္ခာထောက်ပံ့မှုတွေကိုနိုဝင်ဘာလကစပြီး2016ခုနှစ်နှစ်လယ်ပိုင်းလောက်အထိအယုံဆိုင်လှုပ်ဆောင်သွားမယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP မြန်မာဌာနကိုယ်စားလှယ် Dom Scavelli ကအခုလိုပြောဆိုလိုက်ပါတယ
် From November onwards WFP is planning to phase in early recovery activitiesTo rehabilitate and restore livelihoods for those populations. The activities will include gradually.
နိုဝင်ဘာလကစတင်ပြီးတော့ရေဘေးသင့်ပြည်သူတွေအတွက်အသက်မွေးဝမ်းကြောင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ်။ WFP ရဲ့လစဉ်ငွေနဲ့စားနပ်ရိက္ခာအကန့်အသတ်မရှိထောက်ပံ့နေတာတွေကိုတဖြည်းဖြည်းလျှော့ချပြီးတော့ပျက်စီးသွားတဲ့အရင်းမြစ်တွေပြန်လည်တည်ဆောက်ထူထောင်ဖို့ငွေကြေးဒါမှမဟုတ်စားနပ်ရိက္ခာတွေကိုထောက်ပံ့သွားဖို့ရှိပါတယ်။ဒါ့ပြင်အသက်5နှစ်အောက်ကလေးငယ်တွေရဲ့ကျန်းမာရေးအခြေအနေတွေဆိုးရွားမှုမရှိအောင်အထူးဖော်ဆက်ထားတဲ့အာဟာရတိုက်ကျွေးမှုတွေကိုလည်းလှုပ်ဆောင်သွားမှာဖြစ်ပါတယ်။ရေကြီးရေလျှံမှုတွေနဲ့မြေပြိုမှုဒဏ်တွေခံခဲ့ရတဲ့ဒေသတွေကို WFP အနေနဲ့2016ခုနှစ်နှစ်လယ်ပိုင်းအထိထောက်ပံ့ပေးသွားမှာဖြစ်ပါတယ်
။ဒီကနေ့ WFP တိုးလောင်းရုံမှာကျင်းပခဲ့တဲ့ဂျပန်အစိုးရနဲ့ WFP ကြားစားနပ်ရိက္ခာလွှဲပြောင်းပေးအပ်တဲ့အခမ်းအနားမှာပြောဆိုလိုက်တာပါ။ဂျပန်အစိုးရရဲ့အလှူငွေအမေရိကန်ဒေါ်လာ 1.3 သန်းနဲ့ဝယ်ယူခဲ့တဲ့စန်တန်ချိန်ပေါင်း 1,900 ကျော်ကိုရေဘေးဒဏ်အစိုးရဆုံးခံခဲ့ရတဲ့ချင်းပြည်နယ်မကွေးတိုင်းရခိုင်ပြည်နယ်နဲ့စကိုင်းတိုင်းတို့မှာထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာစကိုင်းတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာလည်းရေကြီးရေလျှံမှုတွေထပ်မံဖြစ်ပွားခဲ့တာကြောင့်ကူညီထောက်ပံ့မှုအစီအစဉ်ရှိသလားဆိုတဲ့မေးမြန်းမှုကို Dom Scavelli ကအခုလိုဖြေကြားပါတယ်။
So far, the government has everything under control. There is not an urgent requirement for international assistance yet.
အခုဒီတော့အဲ့ဒီဒေသတွေကတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေရဲ့ထိန်းချုပ်မှုအောက်မှာပဲရှိနေပါသေးတယ်။လောလောဆယ်တော့နိုင်ငံတကာအရေးပေါ်အကူအညီတွေလည်းမလိုအပ်သေးပါဘူး။ကျွန်တော်တို့ကနေစဉ်နဲ့အမျှသက်ဆိုင်ရာအစိုးရတွေနဲ့အဆက်အသွယ်လုပ်နေပါတယ်။ကျွန်တော်တို့အကူအညီလိုအပ်ပြီးဆိုတာနဲ့ချက်ချင်းလိုအပ်တဲ့အကူအညီတွေကိုပေးသွားမှာပါ
။လူမှုအနမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကယ်ဆယ်ရေးဌာနခွဲညွှန်ကြားရေးမှူးဥချွန်ဟေကတော့တဘာဝ BNE ရဲ့ကျူတင်ကာကွယ်ရေးလေ့ကျင့်ခန်းလေးလည်းလေ့ကျင့်ပေးနေတယ်လို့အခုလို့ပြောပါတယ
်။ဥတဘာဝ BNE အမျိုးစုံစုံနဲ့အတွဲဥမာမီဘေးဆိုပြီးလို့ကျူတင်ကာကွယ်မလဲဆိုပြီးတော့မီဘေးအန်တွေကိုကျူတင်3ဘေးပေါ့ကျူတင်ဟိုအမီရန်တန်ဆန်ထားပါလေ။ဒီနေ့ရောဇီဘေးဆိုရင်လည်းဇီဘေးမဖြစ်ခင်ဒီအင်္ဂလိပ်ဆိုရမလဲဗေဒတာကိုရွှေ့ရမလဲတကယ်လို့ဇီဘေးဖြစ်လေမုန်တိုင်းကြလို့ဆိုရင်ဗေနီယာဖတ်ပြီးမလဲဗေနီယာဆောင်တင်းတော့မလဲဆိုတဲ့အကိုဂျူတင်ဇက်တိုက်လက်ကျင့်ခံဒီမော့ဒရီကိုလည်းပုံမှန်လေးလောက်ခိုင်းတာဒီရက်ခွဲအသီးသီးမြို့နယ်အသီးသီးမှာတော့ကော်မတီဖွဲ့ထားတယ်
WFP အဖွဲ့ဟာစိုက်ကလုန်းကိုမင်းအလွန်အရေးပေါ်စားနပ်ရိက္ခာလိုအပ်ခဲ့တဲ့ရေဘေးတင့်ပြည်သူ 4,500 ကျော်ကိုတစ်လအတွင်းထောက်ပံ့နိုင်ခဲ့ပါတယ်။ဒါအပြင် WFP အနေနဲ့မြန်မာအစိုးရနဲ့ရောဂျပန်နိုင်ငံရဲ့ထောက်ပံ့မှုတွေနဲ့ပါပူးပေါင်းပြီး2025ခုနှစ်မတိုင်မီငတ်ဘော်ခေါင်းပါမှုအလုံးစုံပပျောက်ရေးရှိမှန်းချက်ပြည့်မီအောင်စူးစမ်းဆောင်ရွက်နေကြပါတယ်ရှင်။
ရန်ကုန်ခြေဆိုင် VOE သတင်းထောက်မတ်တင်ကီလင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဟူးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။ VOE American အသံရဲ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုညနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမှာသောရရှင်များရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ16 19 25တို့ကနေညနေ9နာရီအထိဆက်ပြီးထုတ်လွှင့်ပေးသွားမယ်ထဲနားဆင်ကြရမှာတွေကတော့
ဘယ်လိုနေရာမျိုးမှာတော့ဖြစ်ခွင့်ပြုနိုင်တယ်ဘယ်လိုဆိုခွင့်မပြုဘူးဒါဟာအားလုံးတပြေးညီပဲအဲ့ဒါနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကဘာဆိုပြီးတော့
ရွေးကောက်ပွဲဆိုင်ရာအထူးဆွေးနွေးပွဲသက္ကဝိုင်းစီစဉ်မှာကြားကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုစူးစီးတင်ပြထားချက်ကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။ကိုရန်နိုင်တဲ့အတူမခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင်
။2015ရွေးကောက်ပွဲကိုရွှေဆိုင်ဖို့စဉ်းစားနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာဟာနားလည်မှုလွဲမလာတာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကာကွယ်ပြောဆိုလိုက်ပါတယ်။နော်မာရှီယနေ့မှာကျင်းပမဲ့ရွေးကောက်ပွဲကိုတနိုင်ငံလုံးမဲပေးဖို့အတွက်ပြင်ဆင်နေကြချိန်မှာအခုလိုရွေးကောက်ပွဲရွှေဆိုင်ဖို့စဉ်းစားနေတယ်ဆိုတဲ့သတင်းကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုထိခိုက်နိုင်တယ်လို့ကော်မရှင်ကပြောလိုက်တာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးသိန်းဦးပြောတာကတော့တချို့ပါတီတွေကပြည်နယ်နဲ့တိုင်းဒေသကြီးတချို့မှာကြုံနေရတဲ့ရေးပေးပြဿနာတွေကိုဆွေးနွေးခဲ့ကြပြီးတချို့ပါတီတွေကတော့ရွေးကောက်ပွဲရွှေဆိုင်နိုင်ခြင်းရှိတယ်ဆိုတဲ့သတင်းကိုမီဒီယာတွေကိုချက်ချင်းပြောလိုက်တဲ့အတွက်လူလူကြားမှာသတင်းတွေအလျင်မြန်ပြန့်နှံ့ပြီးတော့နားလည်မှုလွဲကုန်တာဖြစ်ကြောင်းအဲ့လိုဖြစ်တဲ့အတွက်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုပါထိခိုက်သွားနိုင်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ရွေးကောက်ပွဲကိုမရွှေပဲပုံမှန်တိုင်းဆက်လက်ကျင်းပသွားမယ်ဆိုတာကိုအမြန်ဆုံးကြေညာချက်ထုတ်ပြန်လိုက်ရတာဖြစ်တယ်လို့ပြောပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာ23ရက်နေ့မှာနိုင်ငံရေးပါတီတချို့နဲ့နေပြည်တော်မှာတွေ့ဆုံပြီးတော့လက်လောဖြစ်နေတဲ့သဘောဘေးအန္တရာယ်အခြေအနေနဲ့ပါတီကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးရေးလှုပ်ဆောင်နိုင်မလားဆိုတာတွေကိုအခြေခံပြီးရွေးကောက်ပွဲရွှေဆိုင်တင့်မတင့်ဆိုတာကိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကမီဒီယာနဲ့တွေ့ဆုံစဉ်မှာပြောခဲ့ပါတယ်ရွေးကောက်ပွဲရွှေဆိုင်ဖို့ဆွေးနွေးခဲ့တာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကန့်ကွက်ခဲ့ပြီးတော့အာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတောင်သူလယ်သမားပါတီနဲ့အမျိုးသားရေးပါတီတွေကထောက်ခံပြီးကြံပါတီတွေကတော့ကြားနေခဲ့ကြပါတယ
်ရွေးကောက်ပွဲကတဖြည်းဖြည်းနီးကပ်လာနေပြီးမဲဆွယ်စည်းရုံးမှုတွေအချိန်မြင့်လှုပ်ဆောင်လာနေကြတာမှာကချင်ပြည်နယ်ချီဖွေမြို့နယ်မှာဝင်ရောက်ရှင်ပြိုင်ကြမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစလဲလောင်းတွေမဲဆွယ်စည်းရုံးစဉ်မှာတိုက်ခိုက်ခံခဲ့ရပါတယ်ကချင်အထူးဒေသတဲ့ကမ်းဖန့်ရွာမှာ LRD ကိုစလဲလောင်း3အပါအဝင်အဖွဲ့ဝင်၄ဦးတို့အောက်တိုဘာလ12ရက်နေ့တနင်္လာနေ့ညဘက်မှာဒေသခံပြည်သူတွေနဲ့တွေ့ဆုံစဉ်အဖွဲ့တစ်ဖွဲ့ရောက်ရှိလာပြီးတော့ထိုးကြိတ်တာတွေယူဆောင်လာတဲ့ပစ္စည်းဖျက်ဆီးတာတွေလုပ်ပြီးတော့တိုက်ခိုက်တာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုစလဲလောင်းဦးနေဝင်းကပြောပါရယ်ဘယ်အဖွဲ့စရာကိုတိတိကျကျမပြောနိုင်သေးပေမဲ့ဒေသခံလက်နက်ကိုင်အဖွဲ့စည်းတစ်ခုရဲ့လက်ချက်ဖြစ်နိုင်တယ်လို့ပြောပါရယ်တိုက်ခိုက်မှုကြောင့်ချီဖွေအမျိုးသားလွှတ်တော်ကိုစတဲ့လောက်ဥကြကြောဦးနဲ့အဖွဲ့ထိခိုက်ဒဏ်ရာရသွားခဲ့ပြီးဒီကိစ္စကိုရွေးကောက်ပွဲကော်မရှင်ကိုတိုင်တန်းသွားမယ်လို့ဦးနေဝင်းကပြောပါရယ်စက်တင်ဘာလ22ရက်နေ့ကချီဖွေပန်ဝါနဲ့ဝိုင်းမော်မြို့နယ်တွေမှာ NLD ပါတီကမဲဆွယ်စည်းရုံးနေရာတွေမလုပ်ဖို့ကချင်အထူးဒေသခေါင်းဆောင်ဦးစခုံတင့်ရင်အဖွဲ့ကတားမြစ်ခဲ့ပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးပြည်နယ်ရွေးကောက်ပွဲကော်မရှင်ကိုတင်ပြခဲ့ပြီးကော်မရှင်ကဦးစခုံတင့်ရင်ကိုခေါ်ယူအသိပေးခဲ့ပေမဲ့ထိရောက်မှုမရှိဘူးလို့ NLD လွှတ်တော်ကိုယ်စားလှယ်လောက်ဦးနေဝင်းကပြောပါရယ်အခုလိုမဲဆွယ်စည်းရုံးရေးကာလအတွင်းကချင်ပြည်နယ်အတွင်းမှာနိုင်ငံရေးပါတီတွေကိုလက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်ဟန့်တာတာဟာရွေးကောက်ပွဲပုံရိပ်ကိုထိခိုက်စေနိုင်တယ်လို့လည်းစီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခတ်ထိန်နံကပြောပါရယ်ရှင်
ကိုရန်နိုင်စူးစီးပြီးမက်ခင်ဖြူထွေးနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးဆွေးနွေးပွဲစကားဝိုင်းကိုထုတ်လွှင့်ပေးပါမယ်မဲဆွယ်စည်းရုံးမှုတွေမှာအာဏာပိုင်တွေရဲ့ကန့်သက်ချက်ကိုယ်စားလှယ်လောင်းတွေချအပြန်အလှန်ဆွဆွေးမှုတွေအကြောင်းအပြစ်ခံရစေရည်သဘောတူညီချက်ကနေရွေးကောက်ပွဲပေါ်ရိုက်ခတ်မှုတွေဒီကိုဒီမြန်မာနိုင်ငံရေးသုံးသပ်သူတွေဖြစ်တဲ့ဒေါက်တာခင်မောင်ညိုဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းတို့နဲ့အတူ VOA မြန်မာပိုင်းအစီအစဉ်ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကဆွေးနွေးတင်ပြထားပါတယ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင် VOA ရွေးကောက်ပွဲစကောင်းရကျူစုပါတယ်ဒီကနေ့ကျမတို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကတော့ဆရာဒေါက်တာခင်မောင်ညိုရဲ့ဦးစီသူအောင်မြင့်ရဲ့ဒေါက်တာကျန်မျိုးသိန်းတို့ဖြစ်ပါတယ်ကျမတို့ဒီနေ့ဆွေးနွေးမှာကတော့ဒီရွေးကောက်ပွဲဒီစီယုံရေးကာလအချိန်ဟုန်မြင့်နေတာပေါ့နော်အဲ့ဒီရွေးကောက်ပွဲဒီစီယုံရေးကာလဆင်းတဲ့နေရာမှာဒီဟိုမဲဆွယ်စီယုံမဲ့ကိုယ်စတဲ့လောင်းနေအနေနဲ့ပေါ့နော်ဒီနေရာအခက်အခဲတို့ဘာလို့ဟိုကြုံနေရတာကြားပါတယ်အဲ့တော့ဆရာအဲ့နေရာအခက်အခဲနဲ့ပတ်သက်ပြီးတော့ပေါ့လေကျမကြားနေတာတော့လေဒီဟိုတိုက်ခံမြန်မာဒီမိုကရေစီအဖွဲ့ချုပ်ကပဲဒီနေရာခက်ခဲတွေရင်ဆိုင်နေရတာပါအဲ့ဒါနဲ့ပတ်သက်လို့ဆရာဗာမြားပြောချင်ပါလေရှင
်အင်းပထမအရေကလေမျက်ကြီးနားမှာဒီမနှောခွင်းမှာပြဿနာဆဖြစ်တာပေါ့လေဒါပေမဲ့လည်းသူဘေးနားမှာတော့အာကစားခွင်းရှိတဲ့နေရာမှာတော့လှုပ်လိုက်တာပေါ့လေအဲ့လိုအတိုင်းပဲဒီရန်ကုန်မှာမနေ့ကသတင်းစာထဲမှာတော့ပါလာတာပေါ့ရန်ကုန်မှာဖြစ်တဲ့ပြဿနာကရန်ကုန်မှာပန်းချောင်တွေကိုမပေးဘူးအဲ့တော့ပန်းချောင်ကိုမပေးဘူးပေးမယ်ဆိုတဲ့ဟာကဘဒုကဆုံးဖြတ်လို့ဆိုစီဗင်သားရဆုံးဖြတ်တယ်ရေကောက်ဝဲကော်မရှင်ကဘန္ဓုမဟာဘန္ဓုလပန်းချောင်ကိုခွင့်ပြုတယ်ကြောက်တရာမြို့နယ်မှာရှိတယ်အဲ့ဒီမဟာဘန္ဓုလပန်းချောင်ကိုခွင့်ပြုပေမဲ့ဒီစီဗင်သားကကျွန်တော်တို့ကဒီပန်းချောင်ဘယ်ပန်းချောင်မှမပေးတော့ဘူးပန်းချောင်အခု60ကျော်ရှိတခါဘယ်မှမပေးနိုင်ဘူးဆိုတော့ပြောတယ်လှုပ်ချင်ရင်ဒီဘောလုံးကွင်းမှာလှုပ်ကြဖို့ပြောတယ်ဘောလုံးကွင်းတွေကလည်းတော့သူကသူမအားလတ်တဲ့အခြေအနေတွေရှိတယ်နောက်တော့ဘေးနားကဘုံကြီးကျောင်းတို့ကျောင်းနေရှိနေမနှောက်ရှက်ရဘူးလို့ပြောပြန်တော့သူတို့လှုပ်เสียရနေရလေးတော်တော်ရှားတယ်လို့တွေ့ရတယ်အဲ့တော့ဒီလိုမျိုးဖြစ်တဲ့ဟာလေးတွေကတော့အတိုက်ခံတဲ့အစိုးရဒါမှမဟုတ်ရင်ဒီကြက်ခိုင်ဖွံ့ဖြိုးရေးနေကတော့ပြဿနာတော့အများအားတော့ရှိမယ်လို့ထင်တာပေါ့လေဒါလေးတွေကိုပြည်သူတွေသိအောင်လို့တော့ကျွန်တော်တို့ဝိုင်းပြီးတော့ပြောကြဆိုကြရေးကြသားကြတော့ဒီအကြောင်းအရာလေးကလည်းတော့ highlight လုပ်နေကြတာပေါ့လေ
ဟုတ်ကဲ့ပါဦးစီးတော်အမြင့်အနေနဲ့ရောဒီရွေးကောက်ပွဲကော်မရှင်ကရောဒီလိုမျိုးဈာဝင်ဖြန့်ဖြေးပေးတာဈာဝင်ဆောင်ရွက်ပေးတာမျိုးတွေရောမရှိဘူးလားရှင
်ဒီဟာတွေနဲ့ပတ်သက်ရင်ကျွန်တော်တို့တိုင်းပြည်မှာဒါတာနိုင်ငံတကာအဖွဲ့အစည်းတွေဆိုရင်တော့အများအားထောက်ပြလေးရှိတယ်အဲ့ဒါဘာလဲဆိုတော့တခုခုကိုလုပ်မယ်ဆိုရင်စနစ်တကျဒါစီမင်းစည်းကမ်းတိတိကျကျသတ်မှတ်ဖို့လိုတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်အနေနဲ့ဆိုရင်သူအစိုးရပေါ့နော်အာဏာပိုင်နဲ့သူကတိတိကျကျသူကဆွေးနွေးရမယ်ဆွေးနွေးပြီးရင်ဘယ်လိုနေရာမျိုးမှာတော့ဖြစ်ခွင့်ပြုနိုင်တယ်ဘလို့ဆိုခွင့်မပြုဘူးဒါဟာအားလုံးတပြေးညီပဲအဲ့ဒါနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကဘာဆိုပြီးတော့မှပုံမွေလေးလေးသူကြီးညာဖို့လိုတယ်အဲ့လိုကြီးညာလို့ပြီးသွားရင်အဲ့ဒီစီကောင်းကိုလည်းအသေးချလိုက်နာကြမယ်ဆိုရင်ပြီးခံဖြိုးလက်တန်းတူပဲ NLD လက်တန်းတူပဲဖြစ်မှာပဲဒါမဲ့အခုအဲ့လိုအခြေအနေမျိုးတွေမတွေ့ရဘူးအောက်ခြေမှာဖြစ်သွားတဲ့ကိစ္စတွေကြတော့အာနာပိုင်နေရပဲ control လုပ်တဲ့အခါကျတော့ဒီ NLD ပဲအခက်အခဲတွေ့တာဟိုတွေ့ရလိမ့်မယ်သိမကြသေးဘူးဆရာပြီးခဲ့တဲ့ရက်ပိုင်းကပဲဘယ်ဘဲတန်းမှာသူတို့ဟို NLD ကဒါဦးတင်ဦးတို့ပြီးတော့မှကိုမင်းကိုနိုင်တို့ဟိုကိုမြတ်အေးတို့ဒါဟိုလုံးမဲ့ဆွေစီယုံကြီးလုံးမှာပေါ့နော
်
လုံးမဲ့ဆိုပြီးတော့မှဒီဘက်စုလီဘက်အချမ်းကိုသူတို့တောင်းတယ
်
မိသားဘက်အချမ်းကိုအဲ့တော့ပထမတော့ပေးလိုက်တယ်ခွင့်ပြုပေးလိုက်နောက်တော့မှတစ်ခါမရတော့ပြန်ဘူးဆိုပြီးတော့မှအတွင်းဘက်ကိုသူတို့ကပြန်ရွှေ့ခိုင်းတဲ့ဘက်လှုပ်တယ်အဲ့လိုမျိုးဖြစ်တယ်အခုမြေကြီးနားကိစ္စမှာဆိုလည်းအဲ့ဒီတိုင်းပဲတကယ်တော့ဒီမနှောကွင်းကြီးကို control လုပ်တာကသက်ဆိုင်ရာဒါတိုင်းသားယဉ်ကျေးမှုအဖွဲ့ကနေပြီးတော့သူကလုပ်တာခွင့်ပြုချက်ပေးခြင်းမပေးခြင်းကသူ့နေရာဒါအစိုးရအာဏာပိုင်ရဲ့နေရာလည်းမဟုတ်ဘူးဒါပေမဲ့အဲ့ဒီအဖွဲ့ကပေးပေမဲ့လည်းအာဏာပိုင်တွေကခွင့်မပြုဘူးဆိုပြီးတော့မှသူကအမိန့်ထုတ်တယ်ထောက်ယုံတော့မကဘူးသူကအဲ့ဒီသူထုတ်တဲ့ကြားထဲမှာတစ်ဖက်ကခွင့်ပြုပေးတယ်ဆိုပြီးတော့လုံမှစိုးရိမ်လို့ဆိုပြီးတော့မှတခါတည်းတန်ကြိုးတွေနဲ့ခတ်တာတွေပါတွေပါအကုန်လုံးဖြစ်သွားတယ်ဆိုတော့ဒါတွေကဘာပြောပြောဟိုခုနကတော့ဆိုဥတည်ရေးအကြောင်းကျွန်တော်တို့ပြောကြတာပေါ့နော်ဥတည်ရေးရွေးကောက်ပွဲကိုကောင်းမွန်အောင်လုပ်ပေးမယ်တရားမျှတအောင်လုပ်ပေးမယ်ဆိုပေမဲ့ဒီပုံရိပ်တွေကကောင်းမွန်တဲ့ပုံရိပ်တွေမဟုတ်ဘူးလို့တော့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ပါအခုစီယုံရေးကာလဟိုအချိန်ဟုန်နေမြင်လာပြီပေါ့နော်အဲ့တော့ဒီနှစ်ဖက်ဟိုဒီပါတီတွေနောက်တတိပုဂ္ဂလတွေအခုလိုမျိုးမဲဆွယ်စီယုံရေးကာလမှာဒီလိုအနှောက်အယှက်တွေဟိုဖြစ်နေမဲ့ချောချောမွေ့မွေ့မဖြစ်တာတွေတွေ့နေရမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲကော်မရှင်ထုံးစံတိုင်းမေးရမယ်ဆိုဒီရွေးကောက်ပွဲကော်မရှင်ကပဲတာဝန်ရှိတဲ့သဘောမျိုးပေါ့ဒါပေမဲ့တက်ဆိုင်ရာဒီပါတီစီယုံရေးဒီအနေနဲ့ရောသူတို့အနေနဲ့ရောဟိုဘယ်လိုခေါ်မလဲနည်းနည်းလေးအားပြော့နေလို့ဒီမှာယူဆမိတာပေါ့ဒေါက်တာရမသိန်းဘလို့ယူဆပါလဲရှင်
ကျွန်တော်အမြင်ကတော့အဓိကတော့ဟိုတနိုင်ငံလုံးတိုက်တာနေပေါ့လေကြဲကြဲပြန့်ပြန့်ဟိုစီယုံရေးကိုအင်တိုက်အားတိုက်လုပ်နေတာတော့ကျွန်တော်မြင်တော့တော့လက်ရှိအချိန်မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အဓိကလုပ်နေတယ်လို့မြင်တယ်နောက်လက်ရှိအာဏာရပြည်ခံပြိုးပါတီကလည်းလုပ်တယ်သို့တော်လည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှင်လိုက်မယ်ဆိုရင်တော့ဟိုဒုတိယလောက်ပဲလိုက်တာအောင်တွေ့ရတယ်အခြားပါတီတွေရဲ့ဟိုရွေးကောက်ပွဲစီယုံရေးအပိုင်းတွေကတော့နေရာကွက်ကြားသဘောမျိုးလောက်ပဲတွေ့ရတာကိုတွေ့ရတယ်ဥမာအဖြစ်ဟိုတိုင်းသားစီလုံးညီညွတ်ရေးပါတီဆိုရင်ဟိုကျွန်တော်တို့လလန်းမီတလောက်မှာဟိုတိတ်ပြီးတော့ကြားရမြင်ရတာနည်းနည်းအားနေတယ်လို့ကျွန်တော်လည်းမြင်တယ်အဲ့တော့လက်ရှိအချိန်ဒီမှာတော့ကျွန်တော်အမြင်အဖြစ်အဓိကပေါ့လေဒီမဲဆွယ်စီယုံရေးကိစ္စနဲ့ပတ်သက်ပြီးတော့အဓိကထိတ်တိုက်တွေ့လာတာကဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အာဏာပိုင်နေနဲ့ဖြစ်လာ အဲ့တော့ဥမာလွန်ခဲ့တဲ့ဂျပန်အဆိုရင်မနေ့ရက်လားမသိဘူးကျွန်တော်တို့မြောင်းမြမှာဟလာလူသိန်းနဲ့ချီပြီးတော့တမျိုးလုံးဟိုလှဲ့လေပြီးတော့ထောက်ခံဆန္ဒပြတဲ့ဟိုထောက်ခံပွဲပေါ့လေထောက်ခံစီယုံလုံဆော်တဲ့ပွဲလို့ပုံစံမျိုးတွေဖြစ်လာအဲ့ဒီခါကျတော့တကယ်တမ်းကဘာဖြစ်လို့လဲဆိုတော့ခုနပြောသလိုအာနာပိုင်းတွေကဟိုသူတို့ရဲ့လုံခွင့်ဟိုလုံပိုင်ခွင့်ဘောင်ထဲကနေပြီးတော့ဟလာဟိုတိုးလိုက်စုပ်လိုက်ပုံစံမျိုးတွေလုံနေတဲ့အနေထားဟာဒါဟိုမယိုးသားမှုကိုပြတယ်လို့ကျွန်တော်ကမြင်တယ်အဲ့တော့တဖက်ကပြောမယ်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေဘက်မှာလည်းပဲဟိုအမခွန်းကပြောသလိုပေါ့လေဟိုချက်နဲ့လက်နဲ့ဟလာဟိုလှုပ်ထုံးလုံနည်းနဲ့ဥပဒေနဲ့ဟလာပြင်းပြင်းထန်ထန်ပြောဆိုတာမျိုးအပိုင်းကလည်းအားနေတာတွေ့ရအဲအဲ့ဒီလိုပြောဆိုမှုမျိုးကျွန်တော်အမြင်အားဖြင့်အစိုးရကိုလည်းလှုပ်တင်တယ်ဟာပြည်တော်စုရေကောက်ပွဲကော်မရှင်ကိုလည်းလှုပ်တင်တယ်နောက်ပြီးတော့နိုင်ငံတကာကိုလည်းလှုပ်တင်တယ်ဥပမာနိုင်ငံတကာလူတွေလည်းပဲဒီကိစ္စကိုသိတင်တယ်အမအမေရိကန် EU အပါအဝင်ဟလာဒီရွေးကောက်ပွဲပေါ်မှာအကြီးအကျယ်စိတ်ဝင်စားနေတဲ့အနောက်အစုဝင်နိုင်ငံတွေအားလည်းပဲဟာဒီမှာဖြစ်ပျက်နေတဲ့အခြေအနေအမှန်တွေကိုသိဖို့ဆိုတာအဓိကတော့နိုင်ငံရေးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဟာတိတိမိမိဟလာတိတိကြကြပြောဖို့လိုအပ်တယ်လို့တော့ကျွန်တော်ကမြင်ပါတယ
်အခုဒေါန်ဆန်းစုကြည်နဲ့ပေါ့ဒေါန်ဆန်းစုကြည်ရဲ့ရွေးကောက်ပွဲစီယုံရေးခီးစဉ်နဲ့လည်းတော်တော်လေးကိုညားနေပါပြီလေမကြခင်မှာပဲရခိုင်ပြည်နယ်ကိုသွားဖို့ရှိတယ်လို့သိရပါတယ်အချိန်ထဲမှာပဲဒီကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဘုဒ္ဓဥက္ကဋ္ဌဘုဒ္ဓပုတွဲဥက္ကဋ္ဌဦးထေဦးကလည်းသူ့ရဲ့မွေးဆန္ဒနဲ့မြင်ဟင်္ဒရာမှာအကြီးအကျယ်မဲဆွယ်စီယုံရေးဆင့်နေပါတယ်အဲ့မဲဆွယ်စီယုံတဲ့နေရာမှာသူပြောခဲ့တဲ့စကားဟိုဒန်ဟိုတနင်္ဂနွေလုံးနေရိုက်ခတ်နေပါပြီလေအဲ့ဒီစကားတခွန်းနဲ့ပေါ့လေဟိုတော်တော်လေးဟိုဒီဘက်ကလည်းဒီဟိုအများပြည်သူထောက်ခံတဲ့ဘက်ကနေကြည့်တယ်ဆိုရင်တော့ဒါတော်တော်လေးကိုလွန်ကဲလာပြီပေါ့လေအဲ့ဒီလိုမျိုးဟိုပုံကူရေးပေါ့တိုက်ခိုက်တဲ့ဟာမျိုးတွေကိုဘလို့တုံးတက်လို့ရပါလေရှင်အဲ့ဒါအခုကျမကြည်နေရသလောက်ပေါ့တော်တော်လေးကိုအယုတ်ဆိုးလာတယ်လို့ထင်ပါတယ်ရှင
်အဲ့ဒီဥစ္စာကဟိုနှစ်ပိုင်းရှိတယ်ပထမတစ်ပိုင်းကကြတော့ရုပ်ောက်ပွဲမဲဆွယ်စီယုံတဲ့အခုဒီကိစ္စပေါ့နော်ဥပဒေတွေရှိတယ်ဟိုနည်းဥပဒေတွေရှိတယ်ဒါနဲ့ပတ်သက်လို့ကျွန်တော်မှတ်မိသလောက်ဆိုရင်အစောကြီးပဲလွတ်တော်ထဲမှာရခိုင်အမှတ်ဒီပါတွေကလည်းတင်းတယ်အခုဒီခမရုစီမှာဒီစီကန်းအရာပေါ့နော်အဲ့ဒီမှာကျွန်တော်ထင်တယ်ပြည်တော်စုရုပ်ောက်ပွဲကော်မရှင်ကတာဝန်ရှိတဲ့လူတွေလွတ်တော်မှာလာဖြေတယ်ကျွန်တော်တို့ကိုမဲဆွယ်စီယုံဝင်ပြုတ်ထားတဲ့ခွင့်ပြုထားတဲ့ဘောင်ဆိုတဲ့ဥစ္စာကအခုလောလောဆယ်ကျွန်တော်တို့ဟိုပုံနှိပ်စာနယ်ဇင်းတွေလွတ်လပ်ခွင့်ရတာပေါ့အဲ့ဒီလောက်ကျွန်တော်တို့မရနိုင်ဘူးလားဆိုတဲ့ခါကျတော့ဟိုကမပေးဘူးပြောမစလို့လွတ်လပ်ခွင့်မပေးဘူးအဲ့မှာကန့်သတ်ချုပ်ချယ်ထားတာတွေအများကြီးပါတယ်အများကြီးပါတော့ကာတာစင်တာတို့ဘာတို့ကလည်းဒီအချက်တွေကိုသူတို့ကထောက်ပြတယ်ဒါကြီးကတော်တော်လေးကိုသဘာဝမကျဘူးပေါ့အမအနည်းဆုံးအဆင့်ဆိုရင်အခုဆိုဒေါန်ဆန်းစုကြည်ကတော့သူကတော့လုံနေတာပဲတခြားလူကတော့သူ့လောက်ဟိုတတိမရှိဘူးပေါ့နော်အဲ့ဒါဘာလဲဆိုတော့လက်ရှိအစိုးရအဖွဲ့ကလုတ်ပုံကင်ပုံတွေကိုဟိုဝေဖန်သုံးသပ်တော့မှနောင်ဘာလုံမလဲဆိုတာသူကပြောလို့ရမှာလေဒီသဘောမျိုးဝေဖန်တာတွေပဲလုံအောင်အဲ့ဒီတကယ်၍သာအဲ့ဒီစီကံဥပဒေတွေကိုလိုက်နာမယ်ဆိုရင်တော်တော်လေးကိုစီယုံရတာမရတဲ့လောက်ကိုဖြစ်နေတယ်မရတဲ့လောက်ဖြစ်တော့အစိုးရရဲ့ဒီဟိုဥစ္စာပေါ့ရုပ်ောက်ပွဲကော်မရှင်နဲ့ဥပဒေတွေကဘယ်ဘက်ကိုအကုန်လုံးကိုဟိုသွားပြီးတော့မှလမ်းကြောင်းတဲ့ပေးလိုက်တယ်လဲဆိုတော့အားလုံးကဘာမှမပြောနဲ့တယောက်ကိုတယောက်အမှားဆောက်ပြီးရင်တရားစွဲကြပြီးရင်နောက်ဟိုဘာလဲပြစ်တင်ရှုတ်ချပေါ့နော်ရုပ်ောက်ပွဲနိုင်သွားပြီဘောင်းနေကျင်းကုန်တယ်အကုန်လုံးကအဲ့ဒီဘောင်းနေကျင်းကုန်သွားတာကဒါတော့တမှုဒါအမှုတမှုလူတွေကမလွတ်လပ်တော့အဲ့ဒါတမှုနောက်ဒုတိယတစ်ခုဖြစ်လာတဲ့ကိစ္စကကြတော့ဒါပီခန့်မျိုးဘက်ကအဓိကဖြစ်နေတာဘာဖြစ်လို့လဲဆိုတော့သူတို့ကပုံမှန်အဖြစ်ပြောဆိုတဲ့ဟာမှာသူတို့ခင်ဗျားလည်းမကြွန့်ကျင်ဘူးကျွန်တော်ကတော့သူတို့ကိုကြည့်ပြီးတော့မှဟိုတော်တော်စာနာတယ်တနာလည်းတနာတယ်စစ်ဘုတ်ချုပ်တွေဖြစ်နေတာဟိုနိုင်ငံရေးကသူတို့မကြွန့်ကျင်ဘူးဘယ်နည်းနဲ့လူတို့ကိုစီယုံရမလဲဘယ်နည်းနဲ့လူတို့တွေသဘောကျအောင်လုပ်ရမလဲသူတို့ခင်ဗျားမလုပ်တတ်ရှာဘူးမလုပ်တတ်တဲ့ခါကျတော့နေပြည်တော်မှဆိုလဲကြည့်လူတွေအများကြီးခေါ်လိုက်တယ်ဆုံးနှစ်ထိနားမထောင်ဘူးဓမ္မောက်ထုတ်တွေယူပြီးတော့ပြန်ကြတယ်ဒါပေမဲ့ဒီဘက်မှာတကယ်ကိုဟောပြောတဲ့လူတွေကြားတဲ့ခါကျတော့ကြည့်လိုက်တော့တကယ်ပြည်ခံမျိုးပါတီကထိတ်တန့်ပုံကူကြီးတယ်ဦးတင်နိုင်သိမ့်ပါတယ်အဲ့ဒါဟိုဘုချုပ်ကြီးလှထေးဝင်းတို့ပါတယ်ဘုချုပ်ဝေလွင်တို့ပါတယ်အတားကြီးကရုပ်ပြစင်ပြစ်တွေဖြစ်တယ်ပြီးတော့မှနောက်အဲ့ဒီဘုချုပ်ဥစ္စာပေါ့ဘုချုပ်မြစ်လိုင်တို့ပါတို့ဆိုရင်လည်းစီယုံလို့သူ့ခင်ဗျာမတက်ဘူးမတက်တဲ့ခါကျတော့ဟိုပင်ဂလီကြီးကိုယူထားသလားကလားကြီးကိုယူထားလားအင်္ဂလိပ်ကိုယူထားလားဒီလိုမျိုးလူဆိုရင်တော့တိုင်းပြည်ကိုချစ်တယ်လို့ခင်ဗျားတို့မယုံရပါနဲ့အတားမျိုးနည်းနဲ့သူကမဲဆွဲတယ်ဆိုတော့ပုံကူကြီးတွေရောက်ကုန်ရောဥထေးဥလည်းဒီတိုင်းပဲပေါ့အဲ့ဒါကျွန်တော်တို့ဟိုအပြောင်းလဲမှုတွေလုပ်တဲ့ခါကျတော့ဒါဥပမာတို့လာတာပေါ့နှစ်ချိန်လာတော့ဘာဖြစ်တယ်လဲနှစ်ချိန်နန်းခံရတာပေါ့ဗျာဘာညာဆိုပြီးတော့မှဟိုကလိတလို့ရည်တလို့ပေါ့ကျွန်တော်တူချင်းအမြင်ရပြောရရင်တော့ဒီလိုမျိုးလေးတွေလောက်ကတော့တိတ်ပြတနာမကြီးပါဘူးဟိုဘာမှလည်းဖြစ်မသွားပါဘူးပြည်သူလူထုစီမှာပေါ့နော်ဒါပေမဲ့ကျွန်တော်တို့စီမှာကအစိုးရလမ်းကြောင်းပေးထားတဲ့ဟာပေါ့ကော်မရှင်ကလမ်းကြောင်းပေးထားတဲ့ဟာကဆက်ဆက်ထိမခံအနေထားမျိုးပေါ့နော်ဘာမှပြောဆိုစည်းရုံးလို့မရအောင်ဖြစ်နေတဲ့အခါကျတော့အကုန်လုံးကအဲ့ဒီဘက်ကိုရောက်သွားတယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါအခုဒီရွေးကောက်ပွဲမဲဆက်စည်းရုံးရေးကာလမှာအရင်တုန်းကဒီဟို တိသလွတ်တော်ဥက္ကဋ္ဌလုပ်ခဲ့တဲ့ဒီနိုင်ကပေါ့ပြောင်းစွလွတ်တော်နိုင်ကပေါ့သူကဥရွှေမန်းကအခုသူ့ရဲ့ဟိုဇာတိဖြစ်တဲ့ဖြူးမျိုးနယ်မှာသူဘဲဆွဲစီယုံရေးဆင်းနေပါတယ်ကျမတို့ဒီသုံးဟိုအကြမ်းပြင်းပေါ့နော်တို့တာမန်လူဘိန်းတယောက်အနေနဲ့သုံးသပ်လိုက်တဲ့အခါမှာသူဟာဒီလွတ်တော်မှာဒီရွေးကောက်ပွဲမှာအရွေးခံရရင်လဲတာမန်ပြည်သူလွတ်တော်တယောက်ဟိုလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ပဲရက်တည်လို့ရမှာမလားဟိုဒါမှမဟုတ်လို့ရှိရင်ဒီသမရရွေးပွဲတွေဘာလို့မှကြဘေးဖယ်ခံထားရမယ့်အနေထားမှာရှိပါလားရှင
်ကျွန်တော်မြင်ကတော့အဲ့ဒါတော့နည်းနည်းခက်မှန်းရတော့ခက်တယ်ပေါ့ဥပမာလက်ရှိအခြေအနေမှာကျွန်တော်မြင်တာကတော့သူရဥွှေမန်းကဖြူးမှာအမဲဆွေစီယုံရေးလုပ်တယ်ဒါပေမဲ့သူရဥွှေမန်းကိုဝင်းရံတဲ့လူတွေကိုကြိတ်လိုက်တဲ့အခါကျအကုန်လုံးကတကယ်ပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကအကုန်လုံးအမာခံနေပြီပဲအဲ့ဒီအခါကျတော့ဟိုသူရဥွှေမန်းရွေးကောက်ခံရပြီးတော့လွတ်တော်တဲ့ရောက်ခဲ့ရင်သူဟာတာမန်ပထမအဆင့်အနေနဲ့တော့တာမန်လွတ်တော်ကိုယ်စားလှယ်တယောက်ပဲဖြစ်မယ်ပေါ့ဒါပေမဲ့ကျွန်တော်အမြင်အားဖြင့်เนาะဟိုလွတ်တော်ရဲ့အရေးပါတဲ့နေရာကိုရောက်မလားမရောက်ဘူးလားဆိုတာကြတော့ပြည်တော်စုလွတ်တော်ကိုယ်စားလှယ်အများစုရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်တယ်အဲနောက်တစ်ခုကသူဟာဟိုဒုတိယသမရဘက်ကိုရောက်မလားမရောက်ဘူးလားဆိုတာလည်းပဲအဲ့ဒီကာလမှာပြည်တော်စုလွတ်တော်ထဲမှာရှိနေတဲ့ဟိုလွတ်တော်ကိုယ်စားလှယ်အများစုရဲ့အဆုံးဖြတ်ပေါ်မှာမူတည်တယ်လို့မြင်တယ်အဲ့ဒီအခါကျတော့ဟိုလက်ရှိအနေထားအရကြည့်မယ်ဆိုရင်တော့အဲသူ့ရဲ့အနေထားရွေးကောက်ပွဲမှာနိုင်ခဲ့ရင်တော့မှဟိုတာမန်ဟိုလွတ်တော်ကိုယ်စားလှယ်တယောက်ပဲဖြစ်တော့မယ်လို့ထင်ရကောင်းထင်ရပေမဲ့အဲ့ဒီနောက်ွယ်မှာကျွန်တော်တို့မမြင်နိုင်နဲ့ပေါ့လေကျွန်တော်တို့မသိနိုင်နဲ့နားလည်မှုတွေလည်းရှိရင်ရှိနေမယ်နောက်ပြီးတော့စီစဉ်မှုတွေလည်းရှိရင်ရှိမယ်နောက်ပြီးတော့ဟိုလှည့်ခွက်တွေလည်းရှိနိုင်တယ်လို့တော့ကျွန်တော်ကမြင်ပါတယ်ဗျ
โอเคပါတစ်ချက်တည်းမှာပဲလေသမရဦးသိန်းစိန်ကလည်းသူ့ရဲ့ monthly address ပေါ့เนาะဟိုလာစဉ်ပြောနေကြမင်းကောမှာသူထည့်ပြောသွားတာရှိပါတယ်ဟိုခုလာမဲ့ဟိုအစိုးရတက်တန်းမှာပြည်သူကိုဗဟိုပြုတဲ့ပေါ့အစနစ်ပေါ့လေအဲ့ဒါတွေကို तू ကဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ဖြစ်ဆက်တာတွေလုပ်သွားမယ်ဆိုတော့သူ့ရဲ့ ambition ပေါ့သူ့ရဲ့ ambition ကလည်းဒီသမရဟိုနောက်ထပ်တာဝန်ထမ်းဆောင်မယ်ဆိုတဲ့ဟာဆွတ်လွတ်တဲ့ပုံတော့မရသေးဘူးရှင်ဆရာဘယ်လိုများထင်ပါလဲရှင
်ကျွန်တော်လည်းအဲ့ဒါတော့ဟိုပြောစရာရှိနေလားပေါ့လေအကုန်လုံးကလည်းပြောနေကြပါလေ तू ဘာဆက်လုပ်မယ်ဆိုတာ तू ပြောရတယ်ဆိုတော့ तू ကသမရဆက်လုပ်မယ်သဘောမျိုးနဲ့ဟောအဲ့ဒီသဘောဆောင်နေတာပဲပြီးတော့ तू ပြောရတဲ့ဟာကလည်းပြည်သူကသူ့ကိုခိုင်းမှာအစိုးရကိုခိုင်းမှာဆိုတဲ့သဘောမျိုးနဲ့အဲ့ဒါက तू လှုပ်လို့ရတယ်ဆိုရင်တော့ကျွန်တော်တို့ဒီအရင်ကစဉ်းစားရတဲ့ပုံစံနေနဲ့တော့ဆိုင်တော့လေဘလို့လဲဆိုရင်အရင်ကလည်းစဉ်းစားကြတယ်လူပြည်သူလည်းစဉ်းစားကြတယ်ဘလို့လဲဆိုရင်ဒီအစိုးရတော့သူတို့အာဏာလက်လွတ်မှာမဟုတ်ဘူးเนาะအဲစိုးစောပိုင်းလည်းပြည်ခိုင်ပြူကပုံကိုတွေကပြောကြပါတယ်ကျွန်တော်တို့ကဘလို့ဖြစ်ဘလုံဘယ်နည်းနဲ့မဆိုမဲနိုင်ရမှာရအဲ့လောက်အထိကိုပြောခဲ့တာအလုံးလည်းကြားဘူးကဒါပဲအဲ့တော့ဒီလိုမျိုးဖြစ်နေတဲ့အခြေအနေမှာအခုကတော့ကျွန်တော်တို့ကပြောပြောရှင်ကြီးပေါ့လေမဲပေးရမယ်မဲပေးပြီးရင်ဘာဖြစ်လာမယ်ဆိုတာဒီနိုင်ငံကြီးအရှုပ်ကြီးကိုစောင့်ကြည့်အောင်ဘဘသူမှတော့မပြောနိုင်ဘူးเนาะခင်ဆိုရင်အဲ့တော့တတ်နိုင်သမျှတော့ကျွန်တော်တို့ဒီဖြစ်လာမယ့်ဟာကိုအကောင်းဆုံးဖြစ်လာဖို့ပဲစူးစမ်းဆောင်ရအောင်ပေါ့ဒီနေ့ဒေါ်စုပြောလိုက်တဲ့ကိစ္စမှာတော့တော်တော်လေးကိုတော့ဟောမနေ့ကပေါ့เนาะသူပြောတာဟောကျမတို့ကတော့တဲ့ဒီ NLD ဒါအစိုးရဖြစ်လာရင်ပေါ့ကျမဘယ်နေရာပဲဖြစ်နေဖြစ်နေကျမကခေါင်းဆောင်ပဲတဲ့သမထလို့ခေါ်ရင်ခေါ်မခေါ်ရင်နေသူကတော့ကောင်းဆောင်ပဲသူကတော့အုတ်ချုံမှာပဲလို့ပြောသွားတယ်အဲ့ဒါလေးကလည်းတော်စဉ်းစားစရာကောင်းတယ်အဲ့ဒီတော့ခင်ဆိုးဝင်းတို့ဒါကိုဆွေးနွေးဖို့တော့လိုရတယ်ထင်တယ်နိုင်ငံရေးကျွမ်းကျင်ပေါ့ပို့တော့
ဟုတ်ကဲ့ပါကျမတို့ကျမတက်တက်လုံးပေါ့နော်မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့ပတ်သက်လာလို့ရှိရင် as far as Burma's politics is concerned wait and see policy ဆိုပြီးတော့ပဲအများစောင့်ကြည့်ကြတာပေါ့ဆိုတဲ့ဟာနဲ့ပဲကျမတို့ဒီအသက်အထိနေခဲ့ကြတာပေါ့လေတစ်ဆက်တည်းမှာပဲသမရဦးသိန်းစိန်စကားကိုပြန်ကောက်အောင်မယ်ဆိုလို့ရှိရင် तू ကသူ့ရဲ့သမရတတန်းမဆုံးခင်မှာပေါ့လေဒီ NCA ဒီ Nationwide Ceasefire နဲ့ပတ်သက်ပြီးတော့ तू ထိုးမယ်ဆိုပြီးတော့အခုတကယ်ကိုအာသုံခွန်ဆိုင်လုပ်နေကြပါတယ်သူတို့ဘက်ကဘယ်နဲ့ဖွဲ့ထိုးမယ်မထိုးဘူးဆိုတာတက်ကိုသူတို့ကဒီ15ရက်နေ့မှာထိုးမယ်ဆိုပြီးတော့လုပ်နေပါတယ်အဲ့တော့ဒီရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့ပေါ့ရွေးကောက်ပွဲမတိုင်ခင်မှာဒီတနင်္ဂနွေလုံးအတိုင်းတာနဲ့အပြစ်ခတ်ရစေးရေးကို तू လုပ်မယ်ဆိုပြီးတော့လုပ်ထားတဲ့သူ့ရဲ့ရည်မှန်းချက်ပေါ့အဲ့ဒါအောင်မြင်မယ်လို့ယူဆပါလား
အောင်မြင်မယ်ဆိုတာကဒီ NCA ထိုးတာကတော့သူတို့ကတော့ငကိုရဲစီစဉ်ပြီးသားပဲဒ ဒီ15ဖွဲ့ကိုသူတို့ကဖိတ်ခေါ်တယ်ဒါပေမဲ့အခုလောလောဆယ်ဆို10ဖွဲ့ပေါ့နော်10ဖွဲ့ကထိုးမယ်လို့ဆိုတဲ့ဟာဖြစ်သွားပြီဖြစ်သွားတဲ့ခါကျတော့လာမယ့်15ရက်နေ့မှာထိုးမယ်လောလောဆယ်ဆိုရင်ဒီနေ့ထင်တယ်သူတို့ဘယ်သူတွေဖိတ်မယ်ပါညာဆိုတဲ့ဟာကိုသူတို့ဆွေးနွေးညှိနှိုင်းနေကြတယ်ဒါနဲ့ပတ်သက်လို့ရွေးကောက်ပွဲအဆက်ဆက်နဲ့ပြောမယ်ဆိုရင်10ဘိုင်းမှာကတည်းကသူတို့ကဒီလိုမျိုးပေါ့နော်ဒီရွေးကောက်ပွဲမတိုင်ခင်မှာလုပ်ဖို့ဆိုတာကိုအသေးအံစူးစမ်းတယ်စူးစမ်းတဲ့ခါကျတော့ကျွန်တော်တူးချင်းနေနေဆိုရင်ကျွန်တော်လည်းတန်ဖျက်ဖြစ်တယ်ဒါဒီရလက်ကရွေးကောက်ပွဲမှာဟိုတစုံတရာများဟိုဥစ္စာပေါ့နော်ရမှတ်ရအောင်လုပ်တာလားဆိုပြီးတော့မှအဲ့တော့ကျွန်တော်ကဒေါက်တာမင်းစိုးဦးနဲ့အင်တာဗျူးလုပ်တယ်လုပ်တော့ကျွန်တော်မေးတယ်သူ့ကိုခမရိုးအဲ့လိုများရည်ရွယ်သလားဆိုတော့ तू ကဘာပြန်ဖြေတယ်လဲဆိုတော့ကျွန်တော်တို့စာပေးလုပ်ထားပါတယ်တဲ့အဲ့တော့ဒီ NCA ဘာညာဆိုတဲ့ဥစ္စာကိုသိတာကမြို့ပေါ်လောက်ပဲသိတာပါတဲ့ချိလက်တွေတိုးရတယ်ဘယ်သူမှမသိကြပါဘူးတဲ့ဒါကြောင့်မလို့ဒီ NCA ဟိုလက်မှတ်ထိုးတဲ့အောင်ပွဲကြီးဖြစ်သွားလို့အဲခုနကတော့လို့ဒီအစိုးရကိုပေါ့နော်ပြည်ခံပြုတ်ပါတီကိုလူတွေမဲပူပေးကြမယ်ဆိုတာကတော့သူတို့စာပေးရမဟုတ်ပါဘူးတဲ့ဒါကဟိုလုတ်ကင်စရာရှိတာကိုလုတ်ကင်တဲ့အတိုင်းလုတ်တာပါလို့သူတို့တွေကအဲ့လိုမျိုးပြောတယ်ဒါပေမဲ့ကျွန်တော်တူချင်းမြင်တာကတော့ဒီအစိုးရလက်ထက်ဒီအခြေအနေမှာပေါ့နော်ယူကော့ဘွဲမတိုင်ခင်ကာလကိုဘာဖြစ်လို့ရွေးတာလဲဒါကြီးကတကယ်အရေးကြီးတဲ့ကိစ္စအားလုံးကတည်တည်ချာချာပေါ့နော်လုတ်တဲ့ကိစ္စမှာဟိုယူကော့ဘွဲကလည်းဘာမှမကြံတော့ဘူးဒီလ15ရက်မှာသူတို့လက်မှတ်ထိုးမယ်ဆိုရင်နောက်ထပ်ရက်20အစိတ်လောက်စောက်လိုက်တာနဲ့ယူကော့ဘွဲနောက်ပိုင်းကိုရောက်သွားပြီယူကော့ဘွဲနောက်ပိုင်းဆိုတာလည်းဒီဆိုကလက်ထက်ပဲဒီဆိုကလက်ထက်ပဲဒီဆိုကပဲအဆအဆုံးလုတ်မှာပဲဒီဆိုကလက်ထက်မှာပဲနိုင်ငံရေးဆွေးနွေးပွဲဆိုတာပေါ်မှာပဲသူတို့အချိန်စရာတိုင်းသွားရင်ပေါ့နော်အဲ့ဒါကိုဘာဖြစ်လို့ဒီ15ရက်နေ့မှာပေါ့နော်အစောစောစီလုတ်ချင်တယ်လဲဆိုတော့ကျွန်တော်တူချင်းထင်မြင်ယူဆချက်ကတော့ဟုတ်တယ်ဒီအောင်ပွဲကနေပြီးတော့မှယူကော့ဘွဲအတွက် rap ရမှတ်ပေါ့နော် rap ကိုသူတို့လိုချင်တယ်လို့တော့ကျွန်တော်ကတော့အဲ့လိုထင်ပါတယ်
โอเคตําราอีเด้งสิงอ่ะ तू อ่ะเปาะๆนี่ล่ะနိုင်ငံတည်ငြိမ်မှုမရှိရင်အရင် तू ပြောခဲ့ဘူးလားရှိပါတယ်နိုင်ငံတည်ငြိမ်မှုမရှိဘဲနဲ့ရွေးကောက်ပွဲကျင်းပလို့မရဘူးပေါ့ဆိုတော့ तू อ่ะဒီနိုင်ငံတည်ငြိမ်နေဆိုတာကို तू อ่ะပြကြရင်တော့ဒီ NCA ကိုထိုးတာလည်းဖြစ်နိုင်တယ်ဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့လို့တစ်ဆက်တစ်ချိန်ထဲမှာပဲတိုက်ပွဲတွေကအခုချိန်အထိကျမတို့သိတဲ့အချိန်အထိကချင်းပြည်နယ်မှာဖြစ်နေသေးပါပဲအဲ့တော့ဒုက္ခတွေတွေကလည်းရှိနေသေးပါပဲဒီလိုမျိုးအချိန်နေမှာဒီနိုင်ငံမတည်ငြိမ်သေးပါဘူးအခုတချို့ဒီကချင်ပြည်နယ်တွေမှာရွေးကောက်ပွဲမကျင်းပလို့မရသေးတဲ့ပြည်နယ်တွေလည်းရှိမှာပါဒေသတွေလည်းရှိမှာပေါ့လေအဲ့တော့ဒေါက်တာရံမျိုးသိန်းအနေနဲ့ပေါ့လေဒီငြိမ်းချမ်းရေးနဲ့ဒီရွေးကောက်ပွဲဆက်ဆက်ပုံလေးကိုဘယ်လိုသုံးသပ်လို့ရပါလဲရှင
်ကျွန်တော်မြင်ကတော့ခုနဟိုကိုစီတော်မြင့်ဆွေးနွေးတဲ့အပိုင်းနဲ့ဆက်ဆက်ပြီးတော့ပေါ့လေကျွန်တော်ကတော့ဒီသမရဦးသိန်းစိန်ရဲ့เนาะအစိုးရတပ်တန်းအတွင်းမှာပြည်သူလူထုကပို့ပြီးတော့ဆင်းရဲလာတယ်ပို့ပြီးကြက်တယ်လာလုံးခဲ့တဲ့9နှစ်ကတည်းပို့ပြီးဆင်းရဲလာတယ်ပို့ပြီးကြက်တယ်လာတယ်အဲ့ဒီအခါကျတော့ဒီအစိုးရအဖွဲ့မှာနော်ဆော့ဆော့ကန်ကန်ပြနိုင်တဲ့နော်မှတ်ချုပ်တင်လောက်တဲ့အောင်မြင်မှုဘာရှိလဲလို့မေးရင်ကျွန်တော်အမြင်အဖြစ်တော့ဘာမှမရှိအဲ့ဒီအတွက်ကြောင့်မလို့သူတို့ဟာဒီ NCA တနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်စာချုပ်လက်မှတ်ရေးထိုးဖို့ဖုတ်ပူမိတိုက်လုပ်တယ်လို့ကျွန်တော်အမြင်အဲ့ဒီအပြင်ကိုသူတို့ရဲ့အစီအစဉ်အားဘယ်လိုပုံစံလဲဆိုတော့ဒီ NCA လက်မှတ်ရေးထိုးပြီးသွားရင်သူတို့ကနိုင်ငံရေးမူပေါင်းရေးဆွဲတာဒီနော်နိုင်ငံရေးဆွေးနွေးပွဲကိုသူတို့အစိုးရလက်ထက်ထဲမှာလုပ်အဲ့တော့ကျွန်တော်အမြင်အားဖြင့်เนาะအစိုးရတပ်တန်းလေးနှစ်လသုံးလလောက်ပဲကြံတော့တဲ့အစိုးရကနေနိုင်ငံရေးဆွေးနွေးပွဲကိုဥဆောင်နေဆိုတော့အတိတ်ပဲလုံးဝမရှိဒီနိုင်ငံရေးဆွေးနွေးပွဲမှာပါမဲ့ကိုယ်စားလှယ်တွေကိုကျွန်တော်အမြင်အားဖြင့်နောက်လွတ်တော့နောက်အစိုးရတပ်တန်းမှသာလျှင်ရွေးချယ်တာဟာရေရှည်အမြင်ရှိရလဲကြမယ်နောက်ပြီးတော့ပို့ပြီးတော့လေဟိုပြည်သူလူထုရဲ့ကိုယ်စားပြုမှုကိုလည်းပို့ပြီးရမယ်လို့မြင်တယ်ကျွန်တော်ဆိုလိုချင်တဲ့သဘောကအခုလက်ရှိအစိုးရအခုလက်ရှိလွှတ်တော်ဟာ2010ရွေးကောက်ပွဲပေါ်မှာအခြေခံပြီးပေါ်လာတဲ့အစိုးရနဲ့လွှတ်တော်2010ရွေးကောက်ပွဲဟာနော်ဟိုပြည်သူလူထုရဲ့ထောက်ခံမှုပြည်သူလူထုရဲ့ကိုယ်စားပြုမှုကိုအင်မတန်မှနည်းစွာရခဲ့တဲ့ရွေးကောက်ပွဲတစ်ခုအဲ့ဒီအတွက်ကြောင့်မလို့အဲ့ဒီရွေးကောက်ပွဲပေါ်မှာအခြေခံပြီးပေါ်လာတဲ့အစိုးရလွှတ်တော်ကလုပ်တဲ့နိုင်ငံရေးဆွေးနွေးပွဲဟာကျွန်တော်တို့နိုင်ငံမှာကြုံတွေ့နေရတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းပေးနိုင်မယ်လို့ကျွန်တော်ကလုံးဝယုံကြည်မရှိ
โอเคပါအခုဟိုဒီကြက်ခိုင်ပြီးခိုင်ပြိုးပါတီကနေပြီးတော့မဲဆွယ်စည်းရုံးနေနေရမှာသူတို့ပြောတာတော့အာဒီသမရာကြီးလက်ထက်မှာပေါ့လေအရင်တော့ကတခါမှမရဘူးခဲ့တယ်ဟိုတယ်လီဖုန်းတွေဆိုလဲ1500လောက်နဲ့ဖြစ်သွားတယ်ပေါ့ကားတွေလည်းအများကြီးတင်သွင်းနေရတယ်ပေါ့အာသတင်းလွတ်လပ်ခွင့်ပေါ့လေဟိုဟိုဒီ sensor မရှိတော့ဘဲနဲ့လွတ်လပ်ခွင့်နေအထိုက်အလျောက်လဲဟိုပြောဆိုခွင့်နေရတာဒါတွေကနိုင်ငံတကာနိုင်ငံရဲ့တိုးတက်မှုဆိုပြီးတော့သူတို့ကအဲ့ဒီဟာနဲ့တိုင်းတာပြီးတော့မဲဆွယ်စည်းရုံးနေတာကြီးကြားနေရပါတယ်ဆရာအဲ့တော့ဒါတွေကအရင်တည်းကဟိုမဖိနှိပ်သင့်ခဲ့တဲ့ဟာမဖြစ်သင့်ခဲ့တဲ့ဟာတွေကအခုလှုပ်ပေးလိုက်တာကြောင့်ဒီမြန်မာပြည်ကြီးကရှေ့ကိုတိုးတက်လာပါတယ်ဆိုပြီးတော့သုံးသပ်နေတဲ့လူတွေတချို့လည်းရှိပါတယ်ဆရာအဲ့လိုမျိုးလူတွေကိုပေါ့လေဒီနိုင်ငံပြုပြင်ပြောင်းလဲရတာဒါမဟုတ်ဘူးဆိုတာမျိုးဟိုဆရာအနေနဲ့ပေါ့ဘယ်လိုများဟိုပြောပြခြင်းလဲဆရာ
အဲ့မော်လေကျွန်တော်တို့ကတော့ကျွန်တော်လည်း environmentalist ဆိုတော့လေဒီလိုမျိုးလောက်တာကသူတို့မှားတယ်လို့ထင်တာပေါ့လေဥပမာဖြစ်ရန်ကုန်မြို့မှာကားတွေအများကြီး
ยาวลงดารู้ที่เจ้ามือที่เสียงสาวเช่นนั้นรู้นอกจากเสียตัวกูตัวจูบันจ้าแล้วรู้เลยอ่ะตัวมาแล้วรู้จันทร์ที่นั่นเสียงเลยมีอะไรสาวไหมเนาะจันทร์รู้ที่พี่ดูดูข้ายาวดารู้มีอะไรสิเด็กกูจันทร์ติดต่อเลยเขาไปเลยรู้เนาะจะพี่รู้มาใจเนี่ยพี่เนี่ยสั่งเลี้ยงกูสินะสั่งนักคู่เราก็ยี่ห้อมูมูพี่เด็กตัวจริงจ้าแล้วจันทร์ใจเนี่ยพี่เนี่ยเลี้ยงกูบ่ที่เลี้ยงกูก็ยี่ห้อมูมูจีเจพี่เด็ก อันนี้พี่ล่ะเลยยีมาเลยจันทร์นนนนนนนปาล่ะเลยลูกเด็กไอ้ยังอุดดูข่ายเอาไว้เลยอันนั้นดูข่ายเอาไว้จันทร์เราเด็กๆเนี่ยแต่ละเมื่อสวยอาสวยจันทร์ environment ให้เราเหมือนผมมาพิจารณา environment มันเปลี่ยนตีได้ได้ไหมไอ้เราดีได้ไหมจีโก้จันทร์เราตั้งแต่เมื่อเทนเต็มเราหาดูชีอยู่มุยานเนี่ยตัวห้ามเอ๋ยสวยดีได้ไหมจีก้าวไหมไอ้เราคุณน่ะเห็นสูงเป็นพี่อะไรสิการนี่ก็จันทร์เราดีไปกูเล่ก็พี่อะไรด่าว่าเด็กๆเราด่าตัวเนี่ย อ่อนเว้มหัวตัวสนิทจะสิการจะเนี่ยตัวเลิกตัวเลยฮาเลยดิวตัวมันเปียหนังเงี้ยวน่ารู้โหรงอาจจะน่ารู้ว่าบางคนเลยเส้นมือส่งมันก็อะไรส่งแล้วเลิกเลยจันทร์ดีแล้วมาอีพ่อเด็กเชื่อมเส้นมือส่งก็อะไรเราเมาเลยส่วนหน้าจีเลยแต่เราดูข่ายยาวอ่อนเราเลิกไปเลยเดี๋ยวฮะจันทร์เราต่อเลยโอ้สู้จ้าละวะเลยดีรู้จันทร์เราดีสู้ยาอ่ะโอ้ตอนเรายังไม่ได้หนวดแล้วก็พี่เราผมว่าจันทร์เราชีฟแมนไม่ยากสุดละ แต่แกจะเกิดหรอที่สุดยาลูกเดียห่าก็มาอยู่ในเรื่องปนธรรมชาติอ่ะแล้วมันจะเอาไอ้เรื่องมันจะอะไรหาวจะนอรู้ว่าหาสาวไหมที่ NCA แล้วมาโทรมาเกี่ยวสามอ่ะเนาะในหันตาอะไรเปล่าเลยจะนอถ้าลีรู้นั่นนี่สาวอะไรบ้าพี่เองลูกจ้าเราบ่เออที่เนี่ยมึงเนี่ยยังยี่ยาละแต่แกเดี๋ยวเปล่าที่สุดยาก็ตัวเขาท้าจีเลยสุดแล้วตัวเราสร้างจีเจนอะไร อุทุเสพีที่ยุคก่อนมาสร้างจีเจนเอาไว้อะไรก็รอจะน้องพี่เขาจะเนี่ยเช็ดตะกุบเอาไว้โอเคป่ะอุทุเสพีมาไปที่
NCA วันนี้มาทุเรียนมาทองซันสุจิอุตติพี่เนี่ยทำบุญสบิโรสูบอยู่ในใจมาเลยแล้วที่ทองซันสุจิเนี่ยที่ NCA ยี่ป่าบงนี่บ่ทองซันสุจิยี่ป่าบงนี่ก็ปลุกตรงตาลุยามาเลยเช่นทองซันสุจิก็รอโหตู้เดียวเทียวโหจะน้องตีตลาดสูงอุคุณทุ่งรูบารูเลยแต่ใจนั่นเองก็ต้องสูรเอาไว้ ผมพิมพ์เลยสิโรอธิษฐานดีเนี่ยติดที่จะชาวตรูพิชเชนเอาเราในงานเราสูเลยอันนี้อาจจะตรูการล้านในด้านเรื่องชีเดสิโรถ้าเกิดเราเยี่ยจีเดี๋ยวเราจะนัดเทมาเลยตรงสันสุจิโอการล้านนะแต่แม้ตรงสันสุจิโกรังก็ทูจิมทูจิโรจะนัดรู้คำฮันรู้มาตั้งบุพิมพ์เลยสิโรอภัยอารมณ์มาบาลาบุอภัยที่ช่วยชีเดขาจะรอเป็นรูพิมพ์เลยสิโรจะนัดมาติมบุ
โอเคมาจมารุทีนี้สุนิเวียยุคกับเวียนี่พี่รู้ที่เขาจะเสียอยู่ยาวตาบาร์เลยเพราะฉะนั้นที่เขาจะเสียอยู่ยาวกับเวียนมาดังเงี้ยมาลงเมื่อสุดท้ายมารุเสียสับปีสุนิเวียตัวนั้นพอเลยทีนี้สุนิเวียมาจับป่าวสุนิเวียเดาตะเคียนมังยูสิทธิวามีเนี่ยเดาได้ยังไม่ได้หนูเจสุมีอะไรเดมาเลยเช่น ช่วยกับเพื่อนสัญญาทุกสุนิเวศกวางงูน่าสังเกตยาราพิบาร์เลยเช่นอะคุณทุเรียนปีนี้เรียวยันนี่กันรีดิวซีซันนี้ปีมารอรีวิวยมยันตั้งใจซีซันงูยันนี่คนในงานนี้เช่นอะไรที่เอเชียเซตเซเว่นจูรุกันนี่ทายทุเรียนปีต่อมาพิบาร์เลยคุณว่ารอซีซันนี้สมบูรณ์ที่กันเจนี่ดีเรื่องเช่นจู่มาตรีนเช่นจู่กูจู่จู่ตั้งใจยาพิบาร์เอาเช่น
ซีเรียในเงามาอเมริกันในรัสเซียตะพาวินดีลีจอนตะเข้มมือเลือดเดียกับบีเอ็นเอ็กซ์ชิมบูด้วยลูกทงลูกนี้เรื่องกูนั่นเองงั้นก็กังวลสัญญาดาวน์ชีดูดีดีกันนี่นอกจากสุนีจาวุชิบาร์เลยสุนีบุรีฮารุดมุยานเรียลูอเมริกันกังวลอยู่วันจีเอชคาร์ดากับพี่บาร์เลยอเมริกันในรัสเซียเลยยืนดูลีเรมาแอนเดรจงยอนฮันจิโกชอมชาเย่ท้ากูพิเศษเมื่อตะพาวินดีจักกูเต็มใจเกี่ยมาจ่าลีเมลูมีอะไรจะวันจีกาดากับพี่บาร์เลยรัสเซียกังวลอยู่วันจีท่านายเองการน
ဘူးရာဘုံများစွာသောအစ္စရေးစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဒီကနေ့နိုင်ငံတော်မှာပူးပေါင်းလှုပ်ဆောင်နေပါတယ်ဂျေရုဆလင်ကမတည်မငြိမ်ဖြစ်တဲ့နေရာနဲ့အခင်းဖြစ်တဲ့နေရာတွေကိုပိတ်ဆို့ထားလိုက်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူရဲ့အဆိုအရကဒီကနေ့စော်ပိုင်းကပဲကြေညာထားပါတယ်အကြံဖတ်သူတော်မများဟာဂျေရုဆလင်ရဲ့အာရဗ်တွေနေထိုင်ရာနေရာတွေကနေလာတာဖြစ်ပြီးအကြံဖတ်မှုအများစုဟာအရှိဂျေရုဆလင်နဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းတို့မှာဖြစ်ခဲ့တာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကူစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးစားနေတဲ့ကုစရယ်လောင်းတွေရဲ့ပထမဆုံးကျင်းစကားစစ်ထုတ်ပွဲကိုဒေသဆန်တော်ချင်းအင်ကာနီညာကလုခဲ့ပါတယ်ဒီပွဲမှာနိုင်ငံခြားရေးဝန်ကြီးရောင်ဟီလာရီကလင်တန်နဲ့ဗမွန်ပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါစ်တို့နှစ်ဦးအများဆုံးလွှမ်းမိုးခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကယူကရိန်းနိုင်ငံရှိပိုင်းမှာမလေးရှားခရီးသည်တင်လေယာဉ် MH17 ကိုပြစ်ခတ်ခဲ့မှုမှာတာဝန်ရှိသူတွေနဲ့ပတ်သက်လို့ဖော်ထုတ်အရေးမယူနိုင်အောင်ရုရှားကနိုင်တက်စီနဲ့ပူကြတာကိုဩစတြေးလျအနေနဲ့လက်ခံမှာမဟုတ်ဘူးလို့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တန်ဘူးကဒီကနေ့လွှတ်တော်မှာပြောသွားပါတယ်ခင်ဗျာ
တရင်ချင်းချောက်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Besco Bolare ဖြစ်ပါတယ်ရှင် VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်နှစ်နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစည်းအဝေးမှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.